Welcome to the Voice of America in Burmese.
Mingala nya jan ma to da shin ya shin. American pi dang so myo ro Washington DC ga ne VOA American atan ye 2020 khu ne December 5 ye sinin ni nya bai season ne go Myanmar sanaw chain nya 990 nai thi line to meter 1925 30 ne line meter 190 ro ga ne thau le pe ni ba bi shin.ကျမအနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူနဲ့သေဆုံးသူတွေစံချိန်တင်မြင့်တက်နေချိန်မှာပဲကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုနဲ့ဘေးအေရီးယားတဝိုက်ကခရိုင်တွေမှာဒီစနေရုံးပရက်ကစပြီးတော့အိမ်ပြင်မထွက်ရအမိန့်စတင်ချမှတ်မယ်လို့ဒေသန္တရတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါတယ်နိုင်ငံတော်ပုဂ္ဂိုလ်ခံရသူ14တန်းကျော်နဲ့သေဆုံးသူ 2,900 ကျော်ရှိတာမှာကယ်လီဖိုးနီးယားပြည်နယ်မှာပုဂ္ဂိုလ်ခံရသူကသေဒ္ဓမ3တန်းကျော်နဲ့သေဆုံးသူက 2,000 ဝန်းကျင်ရှိတဲ့အကြောင်း John Hopkins တက္ကသိုလ်စစ်တမ်းကဖော်ပြပါရယ်ဒီအချိန်မှာပဲပရတင်နိုင်ငံကပထမဆုံးအတည်ပြုလိုက်တဲ့ Pfizer ရဲ့ COVID ကာကွယ်ဆေးကို Bahrain နိုင်ငံကဒုတိယမြောက်နိုင်ငံအဖြစ်နဲ့အတည်ပြုလိုက်ပါရယ် Bahrain နိုင်ငံမှာပုဂ္ဂိုလ်ခံရသူ 8,000 နဲ့သေဆုံးသူ350ရှိကြောင်း John Hopkins တက္ကသိုလ်ရဲ့စစ်တမ်းမှာဖော်ပြထားပါရယ်ကဘာတဝါမှာတော့ပိုးကူးခံရသူ65တန်းကျော်နဲ့သေဆုံးသူကတသန်းခွဲကျော်ထိရှိနေပြီဖြစ်ပါတယ်။ COVID-19 ကာယရောဂါအရေးနဲ့ပတ်သက်ပြီးတော့နှစ်ရက်တာကျင်းပတဲ့ကုလသမဂ္ဂရဲ့အထူးအစည်းအဝေးမှာကာယရောဂါတိုက်ဖျက်ရေးညှိညွတ်စွာပူးပေါင်းဆောင်ရွက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါတယ်
။ The pandemic has shown what humanity is capable of at its best and worst.
လူသားတွေအနေနဲ့ဘယ်လိုနေရာမှာအကောင်းဆုံးလုပ်ကိုင်နိုင်တယ်လဲဆိုတာကိုရောအဆုံးဆုံးအခြေအနေပေါ်ပေါက်စေနိုင်တယ်လဲဆိုတာကိုပါကာယရောဂါကပြသလိုက်ပါပြီ။ကိုယ်ကြီးရိုင်းမင်းတဲ့စိတ်တွေဆွံ့လို့အနစ်နာခံမှုတွေသိပ္ပံပညာနဲ့တီထွင်ဆန်းသစ်မှုတွေရဲ့ရင်သက်ရှုမောစရာရှာဖွေတွေ့ရှိမှုတွေအပြင်ကြည်နူးစရာစီလုံးညညမှုတွေကိုပါတွေ့မြင်ခဲ့ရပါပြီ။ဒါပေမဲ့လည်းခုအကျိုးစီးပွားကိုပဲကြည်တာမျိုးတခြားသူကိုအပြစ်ပုံချတာမျိုးနဲ့စိတ်ဝမ်းကွဲပြားတာမျိုးတွေကိုလည်းတွေ့ရပါတယ်လို့WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြနေညီလာခါမှာပြောဆိုသွားပါတယ်။ကုလသမဂ္ဂအနေနဲ့လွန်ခဲ့တဲ့85နှစ်အတွင်းအောင်မြင်မှုတွေရောစိန်ခေါ်ချက်အတော်များများရှိခဲ့ပေမလို့ COVID-19 ကာယောဂါလောက်နိုင်ငံဆောင်ပူးပေါင်းပါဝင်မှုအပေါ်တက်ရောက်မှုမျိုးမရှိခဲ့ဘူးလို့လည်း WHO အကြီးအကဲကပြောဆိုခဲ့ပါတယ်။ကာယောဂါထိန်းချုပ်နိုင်ဖို့အချက်လေးချက်ကိုလည်း WHO အကြီးအကဲကတင်ပြခဲ့ပါတယ်။အဲ့ဒီအချက်တွေကတော့ကာကွယ်ဆေးထုတ်လုပ်ရေးမှာရင်းနှီးမြှုပ်နှံမှုအနာဂတ်ကာယရောဂါအတွက်ကြိုးတင်ပြင်ဆင်ဖို့ငြိမ်းချမ်းရေးနဲ့ကြည်ပွားချမ်းသာရေးအခြေခံအုံမြင့်အဖြစ်ကျန်းမာရေးမှာရင်းနှီးမြှုပ်နှံဖို့နဲ့အန္တရာယ်ကင်းတဲ့ဘုံအနာဂတ်အတွက်နိုင်ငံဆောင်ပူးပေါင်းပါဝင်ဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတကြော့ပြန်တိုးလာနေတဲ့တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းပိုးကူးသူ983ဦးထိရှိကြောင်းကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီ KDCA ကပြောပါတယ်။တောက်ကြနေမှာတော့ကိုလာအတွင်ပိုးကူးသူအများဆုံးနဲ့629ဦးထိရှိခဲ့တာပါယောဂါထိန်ချုပ်ရေးအတွက်စနေနေ့မှာပြန်ပြီးတော့ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုတိထက်ပို့ပြီးတင်ကြမလားဆိုတာသတင်းငွေနေမှာဆုံးဖြတ်မှာပါဒီကနေ့ပိုးကူးခံရသူထက်က235ဦးကတော့လူနေထူထပ်တဲ့မြို့တော်ဆိုးစဝိုက်ကဖြစ်ပါတယ်တောင်ကိုရီးယားမှာပိုးကူးခံရသူ38,000ဝန်းကျင်နဲ့သေဆုံးသူက940ရှိကြောင်း KDCA ကပြောပါတယ်တခါအမေရိကန်ပြည်ရင်ကမ္ဘာမှာပိုးကူးသူဒုတိယအများဆုံးရှိနေတဲ့အိန္ဒိယနိုင်ငံမှာပြည်ရင်းထုတ် COVID-19 စစ်သားကာကွယ်ဆေးတမျိုးအထိုးခံထားတဲ့ဝန်ကြီးတဦးပိုးကူးခံရတယ်လို့စနေနေ့မှာပြောပါရယ်ဟာနာယာပြည်နယ်ကျန်းမာရေးဝန်ကြီးအနေဗာဂျီကဘဟာရတ်ဘိုင်ယိုတက်ဆေးကုမ္ပဏီထုတ် COVAXIN ကာကွယ်ဆေးကိုသူ့သဘောနဲ့နိုဝင်ဘာ20ရက်နေ့ကစံပါလာမြို့စီယုံတစ်ခုမှာအထိုးခံခဲ့တာပါပဟာရာဆေးကုမ္ပဏီကတော့ COVAXIN ကာကွယ်ဆေးကို28ရက်ချပြီးတော့နှစ်ကြိမ်ထိုးခိုင်းရမှာဖြစ်ပြီးဒုတိယဆေးတစ်လုံးထိုးပြီး14ရက်ကြာမှဆေးအာနိသင်ပြမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ COVAXIN ကာကွယ်ဆေးကိုအိန္ဒိယအစိုးရရဲ့ဆေးသုတေသနနဲ့တွဲလုပ်ကိုင်နေပြီးတော့ပြည်ရင်းကလူပေါင်း 26,000 နဲ့အကြီးအကျယ်ဆန်းသနေတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာ Sputnik V COVID-19 ရောဂါကာကွယ်ဆေးတွေကိုစစ်ကောင်80ကနေဒီကနေ့စပြီးတော့အခမဲ့ထိုးနှံပေးနေပါပြီ။ဒါဟာရုရှားနိုင်ငံတွင်ပထမဆုံးအကြိမ်ဖြစ်တဲ့လူအများအပြားကိုကာကွယ်ဆေးထိုးပေးတာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကင်တွယ်ထိန်းချုပ်ရေးဆိုင်ရာမြို့တော်တာဝန်ရှိသူတွေကပြောပါတယ်။ဒီကာကွယ်ဆေးကိုပိုးကူးဆက်နိုင်ခြင်းအများဆုံးရှိတဲ့ဆေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့လူမှုဝန်ထမ်းတွေကိုအရင်ဆုံးဦးစားပေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတွင်ပိုးကူးဆက်ရအချက်အခြာနေရာဖြစ်တဲ့မော်စကိုမှာစက်တင်ဘာလအစပိုင်းကစပြီးတော့နေ့စဉ်ပိုးကူးသူ900ဝန်းကျင်ရှိရာကမနေ့တောက်ကြနေမှာတော့8,000ဝန်းကျင်အထိရောက်လာပါတယ်။ကာကွယ်ဆေးထိုးပေးတဲ့သူတွေထဲမှာအသက်60ကျော်တွေ၊ယောဂအခမ်းရှိသူတွေ၊ကိုဝန်ဆောင်အမျိုးသမီးတွေနဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂခံစားထားရတဲ့သူတွေတော့မပါပါဘူး။ရုရှားနိုင်ငံမှာကာကွယ်ဆေးမျိုးစမ်းသပ်ထုတ်လုပ်နေပြီး Sputnik V ကိုရုရှားအစိုးရရဲ့တပ်ရိုက်ရင်းနှီးမြှုပ်နှံမှုဘဏ်ကအထောက်အကူပေးထားတာပါ။ Siberia Vector Institute ကကွယ်စီတွေကိုလည်းနောက်ဆုံးအဆင့်စမ်းသပ်မှုတွေလုပ်နေပါတယ်။ဆေးအာနိသင်ထိရောက်မှုနဲ့ဗီရပ်ဆိုးကျိုးကိုအပြည့်အဝမတုံတက်ရတဲ့ခင်အတီးပြုတ်ပေးလိုက်တဲ့ Sputnik V ကကွယ်စီကိုအခုလိုထိုးနှံပေးနေတဲ့အပေါ်သိပ္ပံပညာရှင်တွေရဲ့ဆိုရင်တန်တွေလည်းထွက်လာပါတယ်။ဒီကကွယ်စီကိုလည်း28ရက်ချပြီးတော့နှလုံးထိုးကြအမှာပါ။ရုရှားနိုင်ငံမှာပုဂ္ဂုခံရသူ 2.4 တန်းကျော်ရှိပြီးတော့ကမ္ဘာမှာပုဂ္ဂုသူစတုထမြောက်အများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ
်။ VOA American Band ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 31 kHz 9833ညာလိုင်းဒိုမီတာ 32 kHz 9383ညာလိုင်းဒိုမီတာ 51kHz 9885တို့ဖြင့်စနေတင်းငွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOE ကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ် American ရွေးကောက်ခံသမ္မတ Joe Biden က virus ကူးစက်မှုတွေမပြန်ပွားရအောင်သူ့ရဲ့သမ္မတကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုလူဦးရေလျှော့ပြီးကျင်းပသွားဖို့စီစဉ်နေတယ်လို့တောက်ကြနေကပြောလိုက်ပါတယ်။ပြီးခဲ့တဲ့၄နှစ်တုန်းကသမ္မတထရမ့်ကသူ့ရဲ့သမ္မတကျန်းသစ္စာကျိန်းဆိုပွဲလာတက်တဲ့လူအရေအတွက်နဲ့ပတ်သက်ပြီးအခြေအနေအငင်းခုန်တွေဖြစ်ခဲ့မှုတာကြောင့်အခုတစ်ချိန်ကအရာနဲ့တော့တည်တည်သသာကွဲပြားနေတာဖြစ်ပါတယ်။အမေရိကန်လွှတ်တော်မှလည်းကျန်းသစ္စာကျိန်းဆိုပွဲအခမ်းအနားလုပ်ဖို့အတွက်ဆင်းရဲတည်ဆောက်နေပြီးသူ့အနေနဲ့လာမယ့် January 20ရက်နေ့မှာကျန်းသစ္စာကျိန်းဆိုဖို့မျှော်လင့်ထားတယ်လို့ Joe Biden ကပြောပါတယ်။ဒါပေမဲ့လည်းအစင်လာတိုင်းလွှတ်တော်အနောက်ဘက်မြို့သားရင်မြင်တဲ့ပန်ဆာဗေးနီးယားလမ်းမတစ်လျှောက်မှာကျန်းသစ္စာကျိန်းဆိုပွဲအခမ်းအနားနဲ့ဇီးတန်းလဲလဲသားတွေကိုကြည့်ဖို့အတွက်လူမှုစုဝေးမှုတွေလုပ်တာကိုတော့ရှောင်ရှားကျင်တယ်လို့ပြောပါတယ်။ကျွန်တော်ခံမှန်းတာကတော့ပန်ဆာဗေးနီးယားလမ်းတစ်လျှောက်မှာကျန်းသစ္စာကျိန်းဆိုပွဲအတွက်ကြီးကြီးမားမားဇီးတန်းလဲလဲသားတွေမရှိဖို့များပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံတဝန်းမှာတော့အင်တာနက်အွန်လိုင်းတွေရုပ်သံတွေကနေတစင်ကြည့်ပြီးတော့ပါဝင်ဆင်နွှဲတာတွေကိုအများပြားတွေ့ရမှာဖြစ်ပြီးအရင်ငါးထက်လူတွေပုံများမယ်လို့ထင်ပါတယ်ဆိုပြီးဂျိုးဘိုင်ဒန်ကဒယ်လာဝဲပြည်နယ်ဝမ်မင်တန်မြို့ကနေပြောကြားလိုက်ပါတယ်ခင်ဗျာဂျော်ဂျီယာပြည်နယ်ကသမ္မတရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့အတွက်အဲ့ဒီပြည်နယ်တရားရုံးမှာတောက်ကြနေကရှောက်ထားလိုက်တယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကပြောကြားလိုက်ပါတယ်ဒါဟာသမ္မတထရမ့်အနေနဲ့ရွေးကောက်ပွဲမှာသူရှုံးနေဆိုတဲ့ရလဒ်ကိုပြောင်းပြန်လှန်နိုင်ဖို့အတွက်ဥရေချောင်းရတရားစွဲနေတဲ့အမှုတွေကနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်အခုနောက်ဆုံးအသစ်ဆွဲဆိုလိုက်တဲ့အမှုထဲမှာဂျော်ဂျီယာပြည်နယ်မှာမဲမတော်မှာမှုတွေရှိတယ်ဆိုပြီးပြည်နယ်ဒေသခံတအူးကကျန်းသစ္စာကျင်းဆိုပြီးထွက်ဆိုထားတာလည်းပါဝင်တယ်လို့သမ္မတထရမ့်ရွေးကောက်ပွဲအွန်လိုင်းအဖွဲ့ရဲ့ညင်ညာချက်ထဲမှာပြောထားပါတယ်။ Republican Party ဝင်ဖြစ်တဲ့ဂျော်ဂျီယာပြည်နယ်ရဲ့အတွင်းမှု Brett Raffensperger အပါအဝင်တခြားပြည်နယ်တာဝန်ရှိသူတွေကသူတို့အနေနဲ့ Joe Biden အနိုင်ရသွားတဲ့ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကသမ္မတရွေးကောက်ပွဲမှာမဲမတော်မှာမှုတွေကြေကြေပြန့်ပြန့်ရှိတယ်ဆိုတဲ့သက်သေအထောက်ထားဘာမှမတွေ့ရဘူးလို့ထပ်တလဲလဲပြောဆိုထားပါတယ်။အမရထောင်းရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့နဲ့တခြားသူကိုထောက်ခံတဲ့သူအတော်များများဟာနေဗာဒါပြည်နယ်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေပါဝင်နိုင်ငံတော်ဝန်ကရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်ဖို့အတွက်တရားစွဲထားတဲ့အမှုတွေတန်းစီပြီးတော့ရှုံးထားပါတယ်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကသမ္မတထရမ့်ကိုကိုယ်စားလှယ်မဲ306မဲ232မဲနဲ့အနိုင်ရထားတာဖြစ်ပါတယ်ခင်ဗျာ။ပြည်နိုင်ငံအနောက်မြောက်ပိုင်းမှာဖမ်းဆီးခံထားတဲ့လူခွင့်ရရှိနေတဲ့ကျမကြီးချင်းကြီးဟာစိုးရွားလာနေတယ်လို့သူ့ရဲ့မိသားစုကအများပြည်သူကိုပြောကြားလိုက်ပြီးတဲ့နောက်မိသားစုအနေနဲ့ဘာမှထပ်မပြောဘဲနှုတ်ဆက်နေဖို့ချင်းချောက်ခံရတယ်လို့မိသားစုနဲ့နီးစပ်တဲ့သတင်းရင်းမြစ်တွေကပြောပါတယ်။လူခွင့်ရရှိနေချန်ဝေပင်းရဲ့မိသားစုကသူ့အတွက်ရှိနေငားခဲ့ပေမဲ့သူ့ရဲ့ရှိနေတွေကိုအဲ့ဒီအမှုကိုမလိုက်ဖို့ပြားပေးခဲ့တာကြောင့်ချန်ဝေပင်းဟာရှိနေငားပိုင်ခွင့်မရဘဲဖြစ်နေတယ်လို့အမိမဖော်လို့သူတူကပြောပါတယ်။ချောင်ဝေပင်းကိုတော့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိခိုက်အောင်လှုံ့ဆော်ပြောဆိုတယ်ဆိုပြီးတော့တရားစွဲထားတာဖြစ်ပါတယ်။ဒီနေ့လနာနေ့ကတော့ချောင်ဝေပင်းကိုရှန်စီပြည်နယ်ပေါကြီးမြို့ကရက်စကန်မှာ7မိနစ်တွေ့ခွင့်ရတယ်လို့သူ့ရဲ့ဖခင်ဖြစ်သူကပြောပါတယ်။ဒါဟာပြီးခဲ့တဲ့အောက်တိုဘာလနောက်ပိုင်းကသူ့ကိုဖမ်းဆီးခြင်းကစပြီးပထမဆုံးချိန်တွေ့ခွင့်ရတာလည်းဖြစ်ပါတယ်။အားဖြင့်သူချောင်ဝေပင်းရဲ့ကျမကြီးချင်းလေးဟာလွန်အားနဲ့ပြင်ပန်းနေပြီးတော့ရလုံးတွေလည်းနီးရဲပြီးတော့စကားကိုလည်းပြတောင်းပြောနေတယ်လို့ဖခင်ဖြစ်သူကကျုံနိုင်ငံရဲ့ဝေဘိုလူမှုကွန်ရက်ကနေဖော်ပြခဲ့ပါတယ်။ရှင်းနေချန်ဝေပင်းကသူ့ရဲ့ဖခင်နဲ့သူ့ဇနီးပါဝင်တခြားမိသားစုဝင်တွေကိုသူ့မှုနဲ့ပတ်သက်ပြီးတော့လူများစိတ်ဝင်စားလာအောင်မလုပ်ဖို့ပြောကြားခဲ့ပြီးအဲ့လိုလုပ်လို့လည်းဘာမှဖြစ်လာနိုင်စရာမရှိဘူးလို့ပြောခဲ့တယ်ဆိုပြီးတော့အဲ့ဒီ post မှာဖော်ပြပါတယ်။နောက်ဆုံးသူအခန်းထဲကထွက်သွားတဲ့အချိန်မှာအဖေနဲ့အမေကောင်းကောင်းမွန်မွန်အသက်ရှင်ဖို့လိုတယ်လို့ချန်ဝေပင်းကအော်ပြောခဲ့တယ်ဆိုပြီးတော့သူ့ဖခင်ကပြောပါတယ်။ဝ ဝေဘုံမှာတင်လိုက်တဲ့ post နဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကမိသားစုကိုမီဒီယာတွေကမပြောဘဲတိတ်တိတ်နေဖို့ချင်းကြောက်ခဲ့ပြီးတော့သူ့ရဲ့ဇနီးကိုလည်းဘာမှမပြောဘဲနေဖို့သူမရဲ့အလုပ်ကအထက်အရာရှိတွေကဖိအားပေးနေတယ်ဆိုပြီးမိသားစုနဲ့နှီးစပ်တဲ့သတင်းမြစ်တွေကပြောပါရခင်ဗျာ။ဟောင်ကောင်မှာလက်ရှိရှိနေတဲ့စနစ်ဟာရဲတပ်ဖွဲ့နဲ့ပတ်သက်ပြီးတိုင်ကြားတာတွေကိုစုံစမ်းစစ်ဆေးဖို့မလုံလောက်ဘူးလို့တရားရုံးကဆုံးဖြတ်လိုက်တာကြောင့်ရဲတပ်ဖွဲ့ရဲ့လုပ်ရည်တွေပေါ်မှာတိကျလွတ်လပ်တဲ့လုပ်ငန်းစဉ်တရားဖွဲ့ဖို့တောင်းဆိုမှုတွေပို့ပြီးတော့အားကောင်းသွားစေခဲ့ပါတယ်။ဟောင်ကောင်ဒေသတွေနဲ့ပြည်ပမှာဥပဒေမဲ့ဖမ်းဆီးတာတွေရဲတပ်ဖွဲ့ရဲ့အင်အားအလွန်ကျုံသုံးတာတွေနဲ့ပတ်သက်ပြီးလူလူရဲ့မကြင်မနက်ကန့်ကွက်မှုတွေပြင်းထန်လာနေချိန်မှာပဲတရားရုံးကအခုလိုဆုံးဖြတ်လိုက်တာပါ။ပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့ကဟောင်ကောင်တရားရုံးတစ်ခုကသတင်းသမားများအဖွဲ့ကတရားစွဲရာကိုအနိုင်ပေးလိုက်ပြီးတော့အိမ်ဆုံးဖြတ်ချက်ထဲမှာတော့လက်ရှိရှိနေတဲ့စနစ်ကရဲတပ်ဖွဲ့ကဟောင်ကောင်ရဲ့အခြေခံအခွင့်အရေးတွေကိုချိုးပေါက်တယ်ဆိုပြီးတော့တိုင်ကြားတာတွေကိုစုံစမ်းစစ်ဆေးဖို့အတွက်လုံလောက်မှုမရှိဘူးဆိုပြီးတော့ပြောကြားထားပါတယ်။ဒါပြင်ဆန္ဒပြပွဲတွေအတွင်းအထီးရုံးနေနေတဲ့တပ်ဖွဲ့ဝင်တွေဟာသူတို့ရဲ့ကိုယ်ပိုင်နံပါတ်ပြားကိုပြသခြင်းမရှိတာကလည်းအခြေခံအခွင့်အရေးကိုချိုးပေါက်တာဖြစ်တယ်လို့တရားရုံးကပြောပါတယ်။အချိန်ကအာရှမှာအကောင်းဆုံးလို့သတ်မှတ်ခံထားရတဲ့ဟောင်ကောင်ရဲတပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကဟောင်ကောင်မှာအစိုးရဆက်ညင်တဲ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေကိုမျက်ရည်ဘုံတွေမိသက်ပိုက်တွေငရုတ်ရည်တွေနံပါတ်တုတ်တွေနဲ့ကြကြပြက်ပြက်အင်အားသုံးနှိမ်နှင်းခဲ့တာတွေကြောင့်အကြီးအကျယ်ဝေဖန်ခံရတာဖြစ်ပါတယ်ခင်ဗျာ VOA ကနေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ဘက်မှာပြစ်ကမှုတွေရှိနေလို့ဒေသခံတွေစောလန့်နေတဲ့လူခံယူတွေမှာအခက်အခဲတွေ့ရသလိုစိုးရိမ်ပူပန်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားပြစ်ကတိုက်ခိုက်မှုသလနီပါရတနေရကနေအခုရက်ပိုင်းတွင်ရတိတ်တောင်မြို့နယ်ဘက်မှာအရသားတွေရှိတဲ့နေရာတွေကိုစမ်းပစ်တာတွေရှိနေတဲ့အတွက်ကြောက်ရံမောင်ဖြူကြေးရွာသားတွေစပါးရိတ်သိမ်းလို့မရဘူးလို့ကြောက်ရံကြေးရွာသားလူကပြောပါတယ်
ကျင်းလေကတော့သူတို့ကတော့ညင်ချင်ရတော့လောက်တဲ့လူထုတွေကတော့တော်တော်ဒုက္ခပေးတယ်ဗျာစပါးသိမ်းဖို့များတနေ့တနေ့ပြစ်တာတော့အကြောင်းရင်မှာဧကကိုယ်စင်နဲ့ကိုယ်ဧကဓာတ်သမားလေးစီရှိတယ်အဲ့ဒါကိုစပါးရိတ်သိမ်းရင်ဂျိတ်တန်နဲ့ရတော့နေရူးချောက်ပြီးတော့အနေပြီးပြစ်တာအကြောင်းရင်ရောနဲ့မော်ဖူကြီးရောဒီလိုပြင်းနေတာ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပြစ်ကတ်မှုရသနေစဉ်အခိုက်မှာစစ်ချောင်းနေရကနေစိုက်ပျိုးထားတဲ့လင်မြေကစပါးရိတ်သိမ်းဖို့ခေတ္တပြန်လာကြပေမဲ့ကျိတ်သိမ်းဖို့အခွင့်မသာဘူးလို့သူကဆိုပါတယ်ဒါအပြင်မကြာသေးခင်ကဖွေထားတဲ့မေယူမြစ်ကြောင်းလမ်းကိုလည်းတွန်းလာရေးတပံကတ်သတ်ထားတယ်လို့ရေဘုတ်ရွာသားဥစိန်ဖြူကဆိုပါတယ်။ဟု
တ်တယ်မေယူမြစ်ကတ်တာတယ်။ဒေလုံဖောက်ခါချက်လို့ရတော့ဘာလို့အဲ့လိုမျိုးပြန်ဖြစ်နေတာပေါ့။ဟိုလိုက်ကျနာကတော့နည်းနည်းပြင်ပြရဖို့နားပေါ်လာတယ်ကိုပြန်ကတ်သတ်လိုက်တာပေါ့။မတော်ရဘူးပြန်ပိတ်လိုက်တယ်
။နိုဝင်ဘာ12ရက်နေ့နောက်ပိုင်းမေယူမြစ်ကြောင်းလမ်းတွန်းလာမှုကိုတမတော်ရေဓာတ်ကနေဖွေလစ်ပေးခဲ့ပေမဲ့အခုတပံပြန်လဲစီစစ်ကတ်တာမှုတွေပြုလုပ်လာတာပါ။အပြည့်ရနေတဲ့ကာလတွင်မြမသမတော်အနေနဲ့ကုံလန်းရေလန်းတွေကနေလက်နဲ့ခရမ်းရိခါတွေကိုစုဆောင်နေစေခြင်းတွေကြောင့်စိုက်ပွဲပြန်လည်ဖြစ်ပွားလာမှာကိုဒေရခန့်တွေစိုးရိမ်နေတယ်လို့ရေဘုတ်ရွာသားဥစိန်ဖြူကဆိုပါတယ်
ဟုတ်ကဒီကြားထဲမှာမြမစတမ်းတော်ဘက်ကနေပြီးတော့လက်နက်ကင်းချက်တွေစရိုက်ခရတာတင်တာဒါကဒုတိယလှိုင်းအတွက်ပြင်ဆင်နေပြီးတော့တန်ပြရှိတယ်ဒီဘုတ်တိုးပြန်ဖို့
တမတော်နေနဲ့ကရခိုင်ပြည်နယ်မှာသုစစ်စင်တာတွေရပ်ဆိုင်ထားပြီးလန်းသရာလုံချုံရေးကူတာအသီးကဆောင်ရွက်နေတယ်လို့လဲတမတော်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကသတင်းစာချင်းလင်းပွဲမှာပြောပါတယ်လုံချုံရေးအတွက်စိတ်မချရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်တဲ့နေရာတွေမှာပြန်လည်ကျင်းပနိုင်မဲ့အခြေအနေတွေကိုဖန်တီးဖို့အေရခိုင်လက်နက်ကိုင်ဖွဲ့ကနိုဝင်ဘာလ12ရက်နေ့ထုတ်ပြန်ချက်ကိုတမတော်ကကြိုဆိုလိုက်ပြီးနောက်တိုက်ပွဲတွေညင်သက်လာရကနေနေရပြန်လာတဲ့စိတ်ပေးချောင်တချို့လည်းရှိလာပါတယ်ရသိဆောင်မြို့နယ်မိုးဆဲကျွန်းဒေသကကံပြင်ရွှေလောင်းတင်မြင့်ကန်ချောင်းကူဆောင်စတဲ့မေယူမြကန်ဘေးကစစ်ချောင်းကျွော်သားတွေနေရပြန်လာရှိပေမဲ့စိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ဘူးတဲ့ကြောက်တန်းသီးဆွဲဒေသမှာတော့နေရပြန်နိုင်ခြင်းမရှိသေးပါဘူးစိုက်ပွဲညင်သက်လို့နေရကိုပြန်လာကြည့်ရှုတာမျိုးရှိတယ်လို့လည်းရသိဆောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လတ်ကပြောပါတယ
်ပြင်းမလူတွေကကိုကြည့်ရောနေကိုအင်းဒီတော့ပြီးကြည်တာအရှိနေကိုအရှိုးကြတော့အဲ့ဒီသူတို့စပားရေးတို့တော့တာဟိုနေဒီလူကသိနေတယ်သူတို့လွယ်ရှိတကဟိုရောမှာဘာမှမရှိတော့ဘူးလေအိမ်ပြေမှုတိတ်ကဝါကားအစားမရှိဘူးတော့တော့ဘောဖို့လေးခက်တယ်ရောပြင်းတော့ဖို့လေးမိုက်တွေကိုသူတို့ကြောက်တာလေးရှိတယ်ရှိုးမဆိုအင်းကမရှိတော့ဘူးလေတချို့ပြက်သွားပြီလက်နေကြီးကြတော့နောက်ဟိုမိတ်ရောက်သွားတဲ့အိမ်မိတ်ရှုခရလေးအိမ်နေနောက်စကြဲဝဲကျင်းတော့လေးဘာမှမရှိတော့
နှစ်ဖက်တပ်ဖွဲ့ကြားတိုက်ပွဲရပ်တန့်နေတဲ့အချိန်တွေကြောင့်နေရပြန်လူတွေစပားရိတ်သိမ်းမှုပြန်တဲ့လူတွေရှိတဲ့အတွက်စစ်ပြည်ဒုက္ခသည်ရေတွက်ဟာအနေငယ်ကြောကြသွားပြီးတော့ဒီဇင်ဘာလ3ရက်နေ့ထိဆိုရင်စစ်ရှောင်ဥယျာဉ်3,900ကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC စီးရင်ရသိရပါတယ်အခုနှစ်ဒီဇင်ဘာလ3ရက်နေ့ကနေ30ရက်နေ့ထိတမတော်ဘက်ကအပြစ်ကရစဲကြောင်ကြေညာထားပြီမဲ့အစိုးရကလည်းအကြံဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့အေအေဖွဲ့နဲ့ရခိုင်ပြည်နယ်ချင်းပြည်နယ်ပလတ်ဝဒေသလို့မပါဝင်ခဲ့ပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်တွင်ရွေးကောက်ပွဲကျင်းပနိုင်ရေးခက်ခဲတဲ့ဒေသတွေကိုစေဝါရိတ်ခါပို့ဆောင်ရေးအပြန်အလှန်ယုံကြည်မှုတွေကိုဆက်လက်ထိန်းသိမ်းဖို့အတွက်နိုဝင်ဘာလ25ရက်နေ့မှာတမတော်စိတ်မြင့်အရာရှိတွေနဲ့အွန်လိုင်းကနေဆွေးနွေးခဲ့ကြကြောင်းနှစ်ဖက်လူချင်းတွေ့ဆုံဆွေးနွေးဖို့ကိုညှိနှိုင်းနေကြောင်းအေအေဖွဲ့ကလည်းဒီလဆန်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုRadio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ကျမဆုမမရှင်အခုဆိုရင်မြန်မာနိုင်ငံတဝန်း COVID-19 ရောဂါကူးစက်မှုက3000နီးပါးရှိလာနေပြီးဒီကမ္ဘာလုံးနဲ့ရှင်ရင်ကူးစက်မှုနှုန်းကမြန်မာနိုင်ငံဟာတရုတ်နိုင်ငံထက်ကိုကျော်လွန်သွားပြီဖြစ်တဲ့အတွက်ပြည်သူတွေအထူးသတိထားကာကွယ်နေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကသတိပေးပြောဆိုလိုက်ပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဘက်ကပြည်သူတွေကြားမှာကူးစက်မြန်ရောဂါကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးအစီအမံအနေနဲ့ပတ်သက်လို့မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်။မြန်မာနိုင်ငံတစ်ဝန်းလုံးတိုင်းတာနဲ့ဆိုရင်ကမ္ဘာကရောဂါ COVID-19 ကူးစက်သူပေါင်းကဒီဇင်ဘာလ5ရက်ညနေ4နာရီခွဲသတင်းထုတ်ပြန်ချက်အရ3000နီးပါးကူးစက်နေပြီးတော့ကိုဗစ်ကြောင့်သေဆုံးသူက2000ကျော်အထိရှိသွားပြီဖြစ်ပါတယ်။ဒါကြောင့်ကမ္ဘာတစ်ဝန်းကိုဗစ် -19 ရောဂါကူးစက်မှုမှာတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံထက်ကိုကျော်လွန်သွားတဲ့စိုးရိမ်စရာအနေအထားဖြစ်နေတဲ့အတွက်ပြည်သူတွေအထူးဂရုစိုက်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်။အခုလက်ရှိမှာဆိုရင်တော့ရောဂါဖြစ်ပွားမှုကတသိန်းချင်းဖြစ်လာပြီတော့နော်ကမ္ဘာလုံးနဲ့ရှင်းလာနေတဲ့68နေရာမှာရှိတာပေါ့။တရုတ်ကိုယ်တော်ကျော်သွားပြီပေါ့နော်။တရုတ်ကကျတော့80နေရာမှာရှိတယ်။ကျမတို့က68ပေါ့နော်။အဲ့ခါမှာရောဂါဖြစ်ပွားမှုအနေနဲ့ဆိုလို့ရှိရင်လည်းအရှိနေတော့မယ်။နော်သေဆုံးမှုကလည်းအရှိနေတော့မယ်ပေါ့နော်။ဒါပို့ဆောင်လို့မရသေးဘူး။ဒါကတော့အကြီးဆိုင်ရအောင်မယ်ဆိုတဲ့အနေအထားဖြစ်ပါတယ်။ဒီနေရာမှာလည်းကျမတို့ဒီရောဂါဖြစ်ပွားမှုကိုထိ ंछ ုံနိုင်ဖို့အတွက်ကနီးလမ်းပေါင်းစုံနဲ့ဆောင်ရွက်နေပါတယ်။ဒီကတော့ဒီရက်ပိုင်းမှာဆိုလို့ရှိရင်ဒီတစ်ပတ်အတွင်းမှာတော့မတ်ဆန်စစ်ဆီးကမ်ပိန်းမှာတိုင်းနဲ့ချင်းမျိုးတွေမှာဆိုရင်အများပြည်သူနဲ့တော့ဆက်ဆံပြီးတော့နေရတဲ့မတ်ဆော့စစ်ဆီရောတက်ရမယ်ဆိုတဲ့ဒီအသိပညာလေးကိုဒီပြည်သူတွေကြားထဲမှာလည်းစိတ်ဝင်ပြန့်နှံ့စေချင်တယ်။ကိုယောဂမကူးဆက်အောင်လို့စက်မိုင်နဲ့ညီညွတ်အောင်စွာနဲ့ဘဏ္ဍာငွေကုန်ကြမှုလည်းချွေတာနိုင်တယ်။ဒီချွေတာနိုင်တဲ့ဆက်ဆံတွေကကိုယ်နိုင်ငံသားတွေစောက်ွက်စေကိုအပါဝင်ပေါ့နော်ကွန်ပျူတာစုတွေကအကျုံးဝင်တဲ့လူရဖို့ရှိပါတယ
်။ COVID-19 ရောဂါကူးစက်မှုမြင့်မားနေတဲ့မြန်မာနိုင်ငံမှာနိုင်ငံတော်အစီအစဉ်နဲ့လူထုတွေမှာအဓိကလိုအပ်တဲ့သူတွေကို COVID-19 ကာကွယ်ဆေးထိုးဖို့စီမံချက်တွေနဲ့အတူကာကွယ်ဆေးဝယ်ယူနိုင်ရေးအစီအမံတွေကိုလည်းလာမယ့်ဒီဇင်ဘာလ9ရက်နေ့နောက်ဆုံးထားစီစဉ်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပြပါတယ
်။ဒီလိုကာကွယ်ဆေးတွေရရှိလာလို့ရှိရင်ကာကွယ်ဆေးတွေထိုးနိုင်ခြင်းအပြင်တကယ်ကိုအနေနဲ့ရှိတဲ့လူအုပ်စုတွေထိုးဖို့လိုအပ်တဲ့လူတွေမှာကာကွယ်ဆေးရသွားပြီဆိုလို့ရှိရင်ဒီယောဂါကိုဒီမှာကာကွယ်ထိန်းချုပ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကာကွယ်ဆေးတွေရရှိဖို့အတွက်ကတမနီလိုင်းရနော်ဒါပေါင်းဆက်နေတိုင်းဆောင်ရွက်နေတယ်လို့ပြောလိုအပ်တယ်နော်မိမိညာဆိုင်ရာပံ့ပိုးမှုတွေကိုလည်းသက်ဆိုင်ရာဖွဲ့စည်းရတဲ့ဒီကျမတို့လူရေ 20% ပဲပေါ့နော်ကာကွယ်ဆေးရရှိဖို့အတွက်ခုနှစ်ရက်နေနော်ခုနှစ်ရက်နေပေါ့နော်နောက်ဆုံးခြားတဲ့ကျမတို့ဆွေးမှာဖြစ်ပါတယ် တော့ဝယ်ဖို့အတွက်ဒါမျိုးတွေအစီအစဉ်ရှိပါတယ်ဝယ်တဲ့အခါမှာတော့ဒါကောက်ကွက်စီးကကိုယ်တိုင်ပြည်တော်တင့်တော်ဆုံးဖြစ်တယ်ကိုယ်တိုင်ပြည်ရဲ့အခြေအနေကောက်ကွက်စီးရဲ့စိတ်ချလုံးယုံမှုဘေးကင်းမှုဒါတွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ night test ဆိုတဲ့အဖွဲ့အစည်းကနေပြီးတော့အသေးစိတ်ဒါတွေညှိနှိုင်းတိုင်ပြီးဆောင်ရွက်နေပါတယ်ဒါတွေကတော့ခုနကကျွန်တော်တို့ true chat plan မှာဖြစ်သွားတယ
်အခုဆိုရင်မြန်မာနိုင်ငံတစ်ဝက်မှာနေစဉ်ပိုးရှိမရှိဓာတ်ခွဲစစ်ဆေးမှုတွေကိုအမျိုးသားကျန်းမာရေးဓာတ်ခွဲဌာနဆေးသုတေသနဦးစီးဌာနပြည်သူ့ကျန်းမာရေးဓာတ်ခွဲဌာနတမတော်ဆေးရုံကြီးတွေနဲ့ပြည်သူ့ဆေးရုံကြီးတွေမှာဓာတ်ခွဲကန်တွေကနေစစ်ဆေးမှုပေါင်းတောင်းနဲ့ချီစစ်ဆေးနေတာပါအခုဆိုရင်နေစဉ်တွေ့ရှိမှုကလည်းထောင်ကနန်းဝင်းကျင်တိဇက်တိုက်ပိုးတွေ့ရှိနေတဲ့အနေအထားမှာထပ်မံပြီးတော့စနစ်တကျစစ်ဆေးနိုင်မှုကိုလည်းစီစဉ်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ပိုးဆင်းနေတဲ့အနေအထားကတော့ကျမတို့မှာ PCR နဲ့ဆက်နိုင်တဲ့ဆက်ပေါ်တော့ကျမတို့နဲ့အားသာဝင်ကြီးဌာနအောက်မှာ6ခုရှိပါတယ်။ပြီးလို့ရှိရင်ကျမတို့အောက်မှာကျမတို့အောက်ကဆေးရုံ4ခုမှာ PCR နဲ့ဆက်ရှိပါတယ်။တနည်းအားဖြင့်ဆိုရင်နိုင်ငံတွင်းမှာကျမတို့ရဲ့ကျမတို့နဲ့အားသာဝင်ကြီးအောက်က6ခုရဲ့ PCR နဲ့ဆက်နိုင်တာဆက်တော့နေရာဖြည့်လျာရှိပါတယ်ပြီးရင်ဂျီနေစာနဲ့ဆက်နိုင်တဲ့ဆေးရုံတွေကတော့မန်စာ29ရုံရှိပါတယ်နော်နောက်ကိုယ်စားပစ်တက်ဆေးနဲ့ကျမတို့သက်ဆိုင်ရာပြည်နယ်ကျန်းမာရေးဦးစီးဌာနတွေတိုင်းနဲ့ပြည်နယ်တွေမှာတို့မလိုအပ်တဲ့ဟာတွေဖြစ်တယ်ပေါ့နော်လာလာကောင်းနေညှော်နေချက်တွေအများကြီးရှိနေတော့ကြပြည်သူလူထုနဲ့ဆက်ကြမချပဲနဲ့ကျန်းမာရေးသားသားဦးစီးဌာနလမ်းညွှန်ချက်တွေကိုမိမိရဲ့အသည့်တည်းနဲ့လိုက်နာဖို့အတွက်ကျမအနေနဲ့စိုက်ပျိုးလိုပါတယ်
ရရှိမြန်မာနိုင်ငံမှာပြည်နယ်နဲ့တိုင်းလိုက်ကိုဗစ် -19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်နိုင်ရေးရောဂါဖြစ်များတဲ့ပြည်နယ်နဲ့တိုင်းကမြို့နယ်ဒေသတချို့မှာစီမင်းစည်းကမ်းညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်နေပေမဲ့လို့ပြည်သူတချို့ကြားမှာထုတ်ပြန်ထားတဲ့စည်းကမ်းလိုက်နာမှုအားနည်းတဲ့အတွက်ဒီထက်ပိုပြီးစည်းကမ်းလိုက်နာအောင်တင်းတင်းကြပ်ကြပ်စက်မှတ်ဆောင်ရွက်ကြဖို့စီးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေဘက်ကစိုးရိမ်တကြီးသတိပေးပြောဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်ကျွန်မဆုမောပါ
မင်္ဂလာပါရှင်မြန်မာနိုင်ငံထွန်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါညီသိန်းခံတဝဲလဲသမားတွေကအချုပ်ကျခံနေရပါတယ်အစိုးရကပေးတဲ့ညရာရော်ကြီးကိုလက်မခံခဲ့ပဲသူတို့ပိုင်ဆိုင်နေလို့ယုံကြည်တဲ့တင်းစည်းခံမြေပေါ်မှာကျူးကျော်ခဲ့တဲ့အတွက်အထောက်ကျခံနေရတာဖြစ်ပါတယ်ဒီဆောင်မကိုဒဝဲဝက်ကကိုစော်ကရေးသားထားတာဖြစ်ပြီးတော့မမိုးမြင့်ကဆက်လက်ပြောပြပေးသွားမှာပါဒဝဲမြို့ပေါ်မှာနေတဲ့လေသမားဦးတောင်ညွတ်တယောက်ဒဝဲအချင်းထောင်ထဲဝင်သွားရပြန်ပါပြီသူဟာထောင်ထဲဗနဲ့ကျင်းမြောင်ဝင်ရတယ်ဆိုတာကိုတော့သူကိုယ်တိုင်မမှတ်မိတော့ပါဘူးထောင်ကျခံရတဲ့အမှုတွေအပြင်ငွေဒဏ်ဆောင်ပြီးပြည့်ပြတ်သွားတဲ့အမှုတွေလည်းမနေမနှောင်းပါပဲသူလောက်ကင်စားတော့လာတဲ့လေယာမြေကိစ္စနဲ့ပတ်သက်ပြီးငါးကျင်းထောင်ကျခံခဲ့ရပြီးဖြစ်တယ်လို့ဦးတောင်းညွတ်ရဲ့သမီးဖြစ်သူမယင်မေကဆိုပါတယ်ငွေဒဏ်ချမှတ်ရတဲ့အကျင့်ရွေတက်ကိုတော့မမှတ်မိတော့ဘူးလို့ဆိုပါတယ်အခုတစ်ခါအမှုရင်ဆိုင်ရတာစတေမာလနောက်ပိုင်းမှာဖြစ်ပြီးလက်ရှိမှာတော့သူကဒဝဲအချင်းထောင်ရဲ့အချုပ်ထဲမှာပဲရှိနေပါတယ်။သူ့ရဲ့သမီးမယင်မေက
ရောင်းလို့မချွာကျုပ်ပဲကလာကြော်ရောက်ချူသာမိရစီပြောမယ်။ဒါပေမဲ့လားပါတီဝီဆိုတော့
ကိုရီတွေ့ခင်မရသေးဘူးရှင်။ကိုဗစ်ကလာပိတ်ထားတဲ့အတွက်တွေ့ခင်မပေးဘူးရှင
်။
ဖေဖေကအသက်ကြီးပြီဆိုတော့စိုးရင်တော့ပဲရှင်။အသက်60ကျော်ပြီဆိုတော့ဆိုရကနေရုပ်ချင်းနနာကြီးကိုနိုင်ငံတော်ကပြောထားတဲ့52ချက်မှုနဲ့တိကျအောင်ပြောပြီးပေးစင်ချင်တာပေါ့ရှင်
။ဦးတောင်ညပိုင်ဆိုင်တယ်လို့ဆိုတဲ့လယ်ညီအေက90လောက်အပါဝင်လယ်ညီတွေကို1990ပြည့်နှစ်လွန်ကလေးကတိမ့်ဆဲထားခဲ့တာပါ။နိုင်ငံတော်ဒုသမရနှင့်ဦးဆောင်တဲ့လယ်ယာမြေနှင့်အခြားမြေတိမ့်ဆဲခံရမှုပြည်လဲစစ်စစ်ရေးအဖွဲ့ဗဟိုကညွှန်ကြားထားချက်အရတော့1998နောက်ပိုင်းတိမ့်ဆဲခံရတဲ့မြေတွေကိုစီစစ်ပြီး1988ရှေ့ပိုင်းကတိမ့်ဆဲခံရတဲ့မြေတွေကိုတော့မှတ်တမ်းဖြစ်တာထားဖို့ညွှန်ကြားထားပါတယ်။ဦးတောင်ညွတ်ရဲ့မြေယာတွေဟာဒဝဲမြို့ကမျိုးကင်းလန်းတစ်ဖက်တစ်ချက်မှာရှိတဲ့မြေယာတွေဖြစ်ပြီးအစိုးရကမြို့ပြနေရာဖြစ်အကောင့်ထဲဖော်ဖို့အတွက်တိမ့်ဆဲခဲ့ပါတယ်။မျိုးပြဖြစ်အကောင့်ထဲပေါ်ဖို့တိမ့်ဆဲတဲ့အထဲမှာအခြားလယ်သမား90ကျော်ရဲ့လယ်ယာမြေတွေပါဝင်သွားခဲ့တာပါဒီလယ်ယာမြေကိစ္စနဲ့ပတ်သက်ပြီးဦးတောင်ညွတ်အပါဝင်အခြားလယ်သမားတွေလည်းမကြာခဏဖမ်းဆီးခံရပြီးအမှုရင်ဆိုင်နေခဲ့ရပါတယ်သူတို့ကိုရဲစခန်းမှာဖမ်းဆီးထားစဉ်ကာလမှာလည်းရှေ့နေအပါဝင်မိသားစုဝင်တွေနဲ့တွေ့ခွင့်မရဘူးလို့ဖမ်းဆီးခံလယ်သမားတွေရဲ့မိသားစုဝင်တဦးဖြစ်တဲ့မရွှေစင်ယူကပြောပါတယ်သူက
ဒါကျမတို့ဘယ်လိုပြောမလဲဒါလူခွေချိုးပေါက်တယ်ဥပဒေအကောက်ွယ်ကျမတို
့မရဘူးဒါကဘယ်လိုပြောရမလဲဆိုတော့ဒါကလူခွေရေးကိုချိုးပေါက်တယ်ဥပဒေရဲ့အကောက်ွယ်ကိုကျမတို့မရဘူးလို့ပဲခံစားရတယ်အဲ့ဒီပုံမှာတော်တော်လေးစိတ်မကောက်ဖြစ်တာပေါ့
ရခိုင်ပြည်တော်စုစက်ခိုင်ရင်နှင့်ဖွံ့ဖြိုးရေးပါတီအစိုးရလက်ထက်ကတည်းကအပြည့်လည်နိုင်သေးတဲ့လယ်ယာမြေရေးဟာလက်ရှိ NLD အစိုးရလက်ထက်ထိတိုင်ပြည်လည်မှုမရသေးတာပါ။ဒွေလယ်သမားတွေကိုအစိုးရဌာနတွေကတရားစွဲဆိုတာတွေရှိတယ်လို့ပုဂ္ဂလိကတဦးတယောက်ချင်းကလည်းစွဲဆိုတာရှိပါတယ်။2023ခုနှစ်လောက်မှာတိန့်ဆဲခံလယ်သမားတွေကိုရော့ကျေးပေးဖို့တိုင်းဆိုရကအစီအစဉ်လာပါတယ်။ရော့ကျေးနှုံထားကတော့3ဧကစာအတွက်40 60အကျဲမြေတကွက်နှုံပေးမယ်ဆိုပြီးကန့်လန့်ခဲ့တာပါ။ဒါပေမဲ့အစိုးရကပေးတဲ့ရော့ကျေးကိုလယ်သမားထဝက်လောက်ကပဲယူပြီးစတဲ့လယ်သမား30နီးပါးကရော့ကျေးကိုလက်မခံခဲ့ပါဘူး။ရော့ကျေးလက်မခံတဲ့အထက်မှာဥတောင်းညွန့်လည်းပါဝင်ဖြစ်ပါတယ်။သိမ်းဆဲထားတဲ့မြေဧရိယာထဲမှာအစိုးရရုံးတွေကိုနေရာချထားတာရှိသလိုပုဂ္ဂလိကလုပ်ငန်းရှင်တွေကိုလည်းနေရာပေးထားတာလည်းရှိပါတယ်။2023မှာလယ်သမားတချို့ရော့ကျေးလက်ခံပြီးနောက်ပိုင်း9နှစ်အကြာ2020မှာအုပ်ချုပ်ရေးအာဏာပိုင်တွေကလယ်သမားတွေကိုရော့ကျေးပေးဖို့တကြော့ပြန်ပြီးတော့ခြေလှမ်းပြင်လာပါတယ်။သိမ်းဆဲခံလက်တဧကကိုငွေကျပ်390ပေးဖို့အတွက်ကန့်လန့်ခဲ့တာပါ။ဒါပေမဲ့လယ်သမားတချို့ကတော့တိမ့်ဆဲမြေနေရာထဲမှာအစိုးရအဆောက်အအုံစောင့်မယ်ဆိုရင်ဒီရော့ကျေးပမာဏကိုလက်ခံမှာဖြစ်ပြီးပုဂ္ဂလိကလုတ်ခွင့်ရထားတဲ့နေရာဆိုရင်ဒေသကာလပေါက်စည်းရဲ့တဝက်ကိုလိုချင်တယ်လို့ပြောပါတယ်။မရွှေစင်ယူကအ
စိုးရပြောင်းမလဲဆိုတာအစိုးရလိုအပ်ချက်ရဆိုဥဆောင်အောင်မလဲပြပြမလဲ
အစိုးရကလိုအပ်ချက်ရအဆောက်အအုံစောင့်ထားတဲ့မြေတိတ်ထားပြီးတဲ့မြေဆိုရင်တိတ်ကုဆယ်လို့နဲ့ကျမတို့လက်ခံပေးမယ်ယူမယ်အကယ်၍ပုဂ္ဂလိကသိထားတဲ့မြေကတော့ကျမတို့ကိုပြင်ဆင်စားပေးမှရမယ်။သိကုဆယ်ပေးတာကျမတို့မယူဘူး။မူရှိတဲ့ဥပဒေရှိတဲ့ညွှန်ကြားချက်တွေရှိတယ်။ဒီတိုင်းသိကုဆယ်ကျမတို့လောကလက်မခံနိုင်ဘူး။ဘုံနဲ့နိနိကကသွားဖို့ဆိုတာကိုပြောခဲ့တယ်ရှင်
။အဲ့ဒီနေရာမှာဥတောင်းညွန့်တူတဲ့ပိုင်တဲ့နေရာတွေရှိတယ်လို့သူ့ရဲ့ညီမ၃ယောက်ပိုင်တဲ့နေရာတွေလည်းရှိနေတာပါ။အခုတော့သူဟာပိုင်နဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုစတဲ့ပုံမှန်တွေနဲ့အမှုရင်ဆိုင်ဖို့စတင်မာလာနောက်ပိုင်းကဒဝဲအချင်းထောင်ထောင်ချုပ်ကိုထက်ရောက်သွားပြန်ပါပြီ။တိတ်ဆဲခံမြေထဲကလက်ရှိပိုင်ရှင်လို့ဆိုတဲ့မြေယာထောက်ထားရှိသူကအမှုဖွင့်တိုင်ကြားခဲ့တာပါ။လက်ရှိပိုင်ရှင်ဟာလည်းမြေသိမ်းခံထားရသူဖြစ်တဲ့အတွက်အစားထိုးအနေနဲ့ပြန်လည်ပေးရမှာဥတောင်းညွန့်ရဲ့မြေယာတွေကိုပေးတာဖြစ်ပြီးသူ့စီမှာအစိုးရကထုတ်ပေးထားတဲ့မြေယာထောက်ထားရှိပါတယ်။ဦးတောင်ညွန့်တို့မှာမြေယာနဲ့ပတ်သက်ပြီးအရင်လယ်လုပ်စဉ်ကပြည်စာထောက်ထားတွေလည်းရှိပါတယ်။မြေယာပိုင်ရှင်တစ်ကသူအသက်ရရှိခဲ့တဲ့မြေကိုခြံလာခတ်ရမှဦးတောင်ညွန့်တို့နဲ့စကားများရန်ဖြစ်ပြီးအမှုဖွင့်တိုင်ကြားတာလည်းဖြစ်ပါတယ
်
။သူပါဝင်ဝင်းရံသူခုနှစ်ဦးကိုလည်းရဲတပ်ဖွဲ့ကတခါတည်းဖမ်းဆီးခဲ့တာပါ။ဖက်စည်းခံရတဲ့အထဲမှာအသက်89နှစ်အရွယ်နဲ့အသက်18နှစ်အရွယ်မျိုးသမီးနှစ်ဦးကိုတော့အာမခံနဲ့လွှတ်ပေးလိုက်ပါတယ်။ဦးတောင်းညော့ပါဝင်ဝင်းရံသူ9ဦးကိုတော့ဒဝဲအချင်းထောင်တွင်းမှာပဲချုပ်နှောင်ထားပါတယ်။ဒဝဲမြို့နယ်ရဲတပ်ဖွဲ့မှရဲမှူးကျော်သိန်းကတော့လက်ရှိအချိန်ဟာကိုဗစ်ကူးစက်မှုမြင့်မားနေတဲ့အတွက်ကြောင့်မို့မိသားစုဝင်တွေနဲ့တွေ့ခွင့်မပေးချင်တာဖြစ်တယ်လို့တုံ့ပြန်ပါတယ်
။ကိုဗစ်ကာလမှာသူတို့ရဲလို့မဟုတ်ဘူး။နော်လေသမားရေလို့မဟုတ်ဘူးမီးအချုပ်တရခါနဲ့ပတ်သက်ပြီးမီးသူနဲ့မှပေးတွေ့ခွင့်မရှိဘူးပေးမတွေ့ဘူးပေါ့လေကိုဗစ်ကူးမှကြောက်လို့သို့တော့ပေးမယ်တွေ့မယ်စားအစားအစားဆေးဝါးတွေကိုတော့တိုက်ရိုက်ပို့အဖွဲ့သူတို့ဒီဂျာရီကနေပြီးတော့ကင်းအဖွဲ့ကနေပြီးတော့ပို့ပေးတယ်
ဖန်စီခံလေသမားတွေလူအခွင့်ရေးနဲ့အညီဖြည့်ရှင်းခွင့်ရရည်တောင်ဝင်ရှိသူတွေစီကူညီတောင်းခံစာပေးပို့ထားပါတယ်။တနင်္သာရိုင်ဒေသကြီးဝန်ကြီးချုပ်လွတ်တော်ဥက္ကဋ္ဌနဲ့တရားဥပဒေစိုးမိုးရေးဌာနနဲ့တရားမျှတမှုဆိုင်ရာလုပ်ငန်းများပေါင်းစပ်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်တွေစီကိုအကူအညီတောင်းခံလာတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒဝဲတိုင်းရင်းသားများပါတီကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုလေသမားတွေကိုဖန်ဆီးခြင်းမှာကောင်းမွန်တဲ့စီမံခန့်ခွဲရေးနည်းလမ်းနဲ့လေယာမြေအရေးကိုစီမံခြင်းမဟုတ်ပဲအာဏာလွန်ကျူးသုံးပြီးဖော်ဆောင်နေတာတွေတွေ့ရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လက်ရှိချိန်ထိလေသမားတွေနဲ့ပြည်လည်မှုမရသေးတဲ့အနေအထားရှိနေပါတယ်။လက်ရှိမှာရွေးကောက်ပွဲကျင်းပပြီးဖြစ်တဲ့အတွက်ဒွေလေယာမြေပြိပခါကနောက်တက်လာမဲ့အစိုးရအသစ်ကိုစောင့်ကြိုနေဆဲဖြစ်ပါတယ်။အပြောင်းလဲတစ်ခုကိုမျှော်လင့်နေတဲ့မရွှေစင်ယူက
ဆက်တယ်လားဒါမှမဟုတ်တော့မျှော်လင့်ရင်
အစိုးရရဲ့လက်ထက်မှာဆိုတော့ပြောလိုက်တယ်ရှင
်
တကယ်လို့ဒီကုကဒီလိုပေါ်နေလို့ပြီးမှမဟုတ်တဲ့အတွက်ကျမတို့ကအဖြေတော့ရှာလိုက်မယ်လို့ဆိုရတဲ့ပုံမှာတော့မြတ်ကြီးမျှော်လိုက်တာပါရှင်
ကိုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီဆောင်မကိုဒဝဲဝက်ကကိုစော်ကရေးသားထားတာဖြစ်ပြီးတော့မမိုးမြင့်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကိုစော်မမိုးမြင့်ဒိုးတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုးတန်တန်လင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာSoundCloud, YouTube, အင်ဂျယ်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ဝက်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။အခုဆက်ပြီးအပတ်စဉ်စနေနေ့တိုင်းထုတ်လွှင့်နေတဲ့မြန်မာနိုင်ငံရေးဆွေးနွေးခန်းအထူးအစီအစဉ်ကိုနားဆင်ကြပါမယ်။ရုပ်ပေါ်ဘွယ်လွန်ကာလမြန်မာနိုင်ငံရေးအခြေအနေအလားအလာတွေနဲ့ပတ်သက်လို့ Channel FFE Media ရဲ့ Editor ကိုမှုသစ်ကစီစဉ်တင်ဆက်နေပါတယ်ခင်ဗျာ။
ပါခင်ဗျာပတ်စင်တင်ဆက်ပေးနေတာဖြစ်တဲ့ဒီကောက်ဝဲလွန်ဇာဝိုင်းစနေဝဲသူစီစဉ်ကနေကြိုဆိုလိုက်ပါရစေဒီဘက်မှာတော့ဒီကောက်ဝဲလွန်ရက်ပတ်စစ်ပတ်ဆက်ဆက်ရေးဆိုတဲ့ကောင်းစင်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့တရားရေးဝန်ကြီးဟောင်းတူဖြစ်ပြီးတော့နိုင်ငံရေးလေ့လာသုံးသပ်သူတူဖြစ်တဲ့ဦးရထွတ်ဖြစ်ပါတယ်နောက်တိုင်းတခိုင်မျိုးသားပါတီရဲ့နိုင်ငံရေးဦးဆောင်ကော်မတီဝင်ဦးလာစောဖြစ်ပါတယ်နောက်တစ်ခါရပ်ပတ်စစ်ပတ်ဆက်ဆံရေးနဲ့ပတ်သက်တဲ့ပညာရှင်ဦးဖြစ်တဲ့ပမောကဒေါက်တာဒေါမီမီဝင်းဘက်ဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီလက်ရှိမြန်မာနိုင်ငံရဲ့အင်ဂျင်တွေကဒီစစ်ပတ်ရပ်ပတ်ဆက်ဆံရေးပေါ့။ဆိုတော့လက်ရှိချိန်မှာရုပ်ောက်ပွဲကိုကျော်လွန်လာတဲ့ကာလဖြစ်ပြီးတော့နောက်ထပ်ဆွေးရတဲ့ပြူပြောင်းမယ့်အခြေအနေရောက်နေပြီပေါ့နော်။ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမြန်မာနိုင်ငံရဲ့ဒီရပ်ပတ်ခေါင်းဆောင်အနေနဲ့စစ်ပတ်ခေါင်းဆောင်တွေကြားရဆက်ဆံရေးအခြေအနေကဘယ်လိုရှိနေသလဲပေါ့။အဲ့ဒါကဒီစစ်ပတ်ရပ်ပတ်ဆက်ဆံရေးအခြေအနေမှာဒီဘလို့အချက်အဲတွေကြုံနေရတာရှိပေါ့ဒါဝင်ကျွန်တော်စပြီးမေးချင်ပါတချင်ဆုံးတော့ကျွန်တော်ဆရာဦးရဲ့ထုတ်ပုံပဲစပြီးတော့ဆွေးနွေးပေးနေချင်ပါလက်ရှိမြန်မာနိုင်ငံရဲ့အခြေအနေခင်းချင်ပါစစ်ပတ်ရပ်ပတ်ဆက်ဆံရေးကဘလို့အခြေအနေရှိလဲဘာတွေအချက်အဲတွေရှိနေလဲခင်ဗျာ
ပြီးခဲ့တဲ့9နှစ်ပေါ့နော်2015ကနေပြီးတော့2020အတွင်းမှာတော့ရပ်ဖက်နဲ့စစ်ပတ်ဆက်ဆံရေးကပုံမှန်လင်းပြောတော့နှစ်ဖက်လုံးကတန်တရားတွေရှိနေတယ်တစ်ဖက်လုံးကလည်းတခုရဲ့တယောက်ရဲ့နိုင်ငံရေးခံကဏ္ဍကိုတယောက်ကအတိမပြုချင်တဲ့စိတ်မရှိဘူး။အဲဒါကြောင့်မလို့ကျွန်တော်မြန်မာနိုင်ငံရေးအထူးသဖြင့်ငြိမ်းချမ်းဖြစ်စဉ်တွေမှာကျွန်တော်တို့အခက်အခဲတွေကျွန်တော်တို့အများကြီးတွေ့ခဲ့ရတာပေါ့။အဲ့တော့ရွေးကောက်ပွဲနီးတဲ့အခါမှာလည်းအဲ့ဒီအခြေအနေကပိုပြီးတော့တိုးတက်မှုမရှိတဲ့အပြင်ကိုအဲတမ်မရိုဘက်ကသတင်းထုတ်ပြန်ချက်တွေပြုမှုဆောင်ရွက်မှုတွေကြောင့်အနိုင်ရပါတီဖြစ်လာမဲ့ NLD ပါတီနဲ့တမ်မရိုကြားမှာလည်းကျွန်တော်တို့ဆက်ဆံရေးတွေကတင်းမာမှုတွေရှိခဲ့တာပေါ့။နော်အခုရွေးကောက်ပွဲရလဒ်ကိုဖွပေါ်လာတဲ့ခါမှာလည်းတပ်မတော်ကလွန်ခဲ့တဲ့ဒီဇင်ဘာလ1ရက်နေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ကြောင့်ဟလာဒီ NLD ပါတီနဲ့တပ်မတော်ကြားမှာလည်းအစုံတရာတင်းမာမှုရှိနေတာပေါ့အဲ့တော့ချုပ်ပြောမယ်ဆိုရင်တော့2015နေစပြီးတော့မှအရက်ဘက်နဲ့စစ်ဘက်ဆက်ဆံရေးဟာတယောက်နဲ့တယောက်ယုံကြည်မှုမရှိတဲ့အတွက်ကြောင့်မလို့ဆက်ဆံရေးကမကောင်းဘူးလို့ပြောလို့ရပါတယ်ဒါမှမဟုတ်လာမယ့်အစောအသစ်ကာလမှာတော့ဒီချင်းတွေတိုးတက်အောင်လုပ်တဲ့အားလုံးကဝိုင်းဝန်းကြိုးပမ်းမှုလုပ်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ဆရာဦးလာတော့ဒီပေါ်မှာပါများဆွေးနွေးနေတာရှိမှာခင်ဗျာ
ဟိုအရက်ပတ်စစ်ပတ်ဆက်ဆံရေးဟာဒီလိုအခုပြောင်းပေါ်လေကျွန်တော်တို့အာဏာရှင်စနစ်တစ်ခုကဒီမိုကရေစီကိုအောင်ပြောင်းလိုက်နိုင်ငံတစ်ခုကအရေးကြီးတယ်ဆော်ရွက်စာတမ်းတွေ theory တွေစောင့်တယ်လည်းဖတ်ကြတယ် case study လည်းအများကြီးလုပ်ကြတယ်ဒါမဲ့ဟိုအဓိကနှစ်ဖက်ပေါ်လေအဖက်မှာတော့တိတာတဲ့ပြောင်းလဲမှုတော့ကျွန်တော်တို့မတွေ့ရဘူးအဲ့တော့အရက်ပတ်စစ်ပတ်ဆက်ဆံရေးမကောင်းတဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာနိုင်ငံရဲ့ကျွန်တော်တို့အင်မတန်အရင်ကြည့်တယ်လို့ကျွန်တော်တို့ယူဆထားတာပေါ့နော်တခြားလူတွေက judge ပါယူဆလိမ့်မယ်အဲ့တော့ပြည်တွင်းချင်းရဲ့ပြဿနာတိုင်းရင်းသားပြဿနာတွေဟာလည်းလက်ခဲတင်းလင်းဖြစ်နေရှိကိုမတွန်းနိုင်ဘူးအဲ့တော့ကျွန်တော်အတွေ့အကြုံပေါ့လေကျွန်တော်ကတော့ theory ထက်ကျွန်တော်ဖြတ်သန်းခဲ့တဲ့ဒီအထူးသဖြင့်လွတ်တော်အတွေ့အကြုံပေါ့လေပထမ၅နှစ်မှာတော့ကျွန်တော်တို့ရဲ့ရခိုင်ပါတီကမိတ်ဆွေတွေပြောတာကတော့လွတ်တော်တဲ့မှာတော့ပထမဆုံးအတွေ့အကြုံနဲ့ပုတ်တိုက်မှုလေးတွေပါနေရှိတာပေါ့ဒါပေမဲ့အဲ့ဒီမှာအာဏာရတဲ့ပါတီကလည်းကိုကျွန်တော်တို့တက်မတော်နီးနီးဆက်တဲ့ပါတီတော့တက်မတော်ကလည်းရှိရဆိုပြဿနာတိတ်ကြီးကြီးမှမှမရှိဘူး။နည်းနည်းအရွေးကတော့နည်းနည်းတိတအကောင်းကောင်းလေးပေါ်ချောချောမွေ့မွေ့လေးရွေးတယ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့ဖြတ်တဲ့၅နှစ်ပြည့်ကြုံကြတော့ဒီလွတ်တော်ထဲမှာရှိတဲ့ဒီတက်မတော်သားကိုစလေဒီနဲ့ဒီကျွန်တော်တို့ဒီအများစုပေါ်လေး NLD ကိုစလေဒီကြားထဲမှာတော့ကျွန်တော်တို့ကတော့တိတ်တယောက်ကိုတောင် mutual respect ပေါ့နော်အပြန်လန်လေးစားမှုတွေပြဿနာတစ်ခုကိုအတူတူပေါ့ဗျာ။ကောင်းရင်ဆိုင်ပြီးနည်းနည်းထိထိဖြေရှင်းကြမယ်ဆိုတဲ့စိတ်ဓာတ်မျိုးတော့မရှိဘူး။ကိုမြေကြတော့ trust အားနဲ့တယ်ပေါ့ဗျာ trust အားနဲ့တော့ဒီကျွန်တော်တို့ဒီနိုင်ငံကြီးကိုဒီ democracy ရဲ့ရွေးကိုတွန်းနေရတဲ့ကျွန်တော်တို့တိုင်းရင်းသားတွေကကြားထဲမှာညက်ပြီးတော့ဘာလုပ်ရမယ်မှန်းကိုမသိတော့အဲ့တော့လွတ်တော်ရဲ့ process ပါစစ်ဘက်ရဖက်ဆန်းဆန်းရေးဟာရှေ့ကိုလုံးဝကိုမရွေးခဲ့ဘူးเนาะမရွေးမဲ့တက်စားမရွေးမဲ့အစားအချင်းချင်းကြားထဲမှာဘလူးဖော်မလာပြောဟိုအမုံတရားဆန်တဲ့ကျွန်တော်တို့ပြောဟိုအပြောအစူတွေဟာအဲ့နောက်ဆုံးတော့ပိတ်ခါနီပေါ့လေနောက်ဆုံးပိတ်တော့ပြီးခါနီမှာအဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာတော့တော်တော်လေးခါခါတီးတီးဖြစ်တာတွေပြရတယ်ဒါကကျွန်တော်တို့စိတ်မကောင်းကြပဲအဲ့တော့တူတူပြောရင်တော့ trust အရင်အားနည်းနေတယ် mutual respect မရှိဘူးလို့ကျွန်တော်မြင်တယ်ဒါအရေးမကြီးဘူးလားဆိုအရေးကြီးတယ်ဒါတော့အရေးကြီးတဲ့ပြဿနာတစ်ခုကိုနှစ်ဖက်ကောင်းဆောင်နေညှိနိုင်သလားမညှိနိုင်သလားတော့ကျွန်တော်မသိဘူးကျွန်တော်တို့တော့အထက်မှာရှိတဲ့အထူးသဖြင့် NLD ရအမတ်တီပေါ့နော်ကျွန်တော်ဒီမိုကရက်တစ်ဆိုတဲ့လူတွေကြားထဲမှာတော့ဒီပြဿနာရဲ့အရေးကြီးမှုကိုအလေးနဲ့ရှိဖို့မရဘူးလို့ပဲကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီနေရာမှာပမောကတော်မီဝင်ဘက်ကိုကျွန်တော်နည်းနည်းလေးအခြားဒီကွဲပြားတဲ့ပုံစံဖြည့်မိနေတာကဒီရက်ဖက်စစ်ဖက်ဆက်ဆံရေးသဘောတဘာဝနဲ့မြန်မာပြည်ရဲ့အခြေအနေကိုဒီနှိုင်းရှင်ပြီးတော့ဟိုဖြစ်ဆက်ပြီးဆွေးနွေးပေးနေချင်ပါတယ်ဆိုတော့ရက်ဖက်စစ်ဖက်ဆက်ဆံရေးမှာတမတော်ရဲ့အခန်းကဏ္ဍနဲ့တမတော်ကနိုင်ငံရေးပါဝင်မှုအခန်းကဏ္ဍကိုလည်းဖြစ်နိုင်မယ်ဆိုရင်ဖြည့်ပြီးဆွေးနွေးပေးနေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ကျမကတော့စစ်ဖက်အရက်ဖက်ဆက်ဆံရေးပြောတာတဲ့ကိုကျမကစစ်ဖက်အရက်ဖက်ပူးပေါင်းဆောင်ရွက်ရေးကိုပြောစီခြင်းတယ်ဘာလို့လဲဆိုတော့နိုင်ငံတော်ကာကွယ်ရေးနိုင်ငံတော်လုံခြုံရေးဆိုတဲ့တစ်ခုဟာအရက်ဖက်စစ်ဖက်ပူးပေါင်းဆောင်ရွက်ရေးမရှိလို့ရှိလို့ရှင်ပေါ့နော်အခုအချိန်မှာအခုဗါရဲဒီဟို geopolitics မှာပေါ့နော်အရန်မဲ့မြန်မာနိုင်ငံအတွက်အရန်အန္တရာယ်ရှိတယ်လို့ပြောရမှာပေါ့နော်ဟိုကျမတို့ရဲ့နိုင်ငံတော်လုံခြုံရေးလို့ပြောလို့ရှိရင်အများရန်အရက်ဖက်ဟူပေါင်းဆောင်ရွက်ရေးနဲ့နောက်ပြီးကျမတို့မှာ 3D diplomacy defense and development အဲ့ဒီ 3D ကအရန်ရေးကြည့်တယ်ဆိုတော့ defense ကတာဝန်ရေးနော်but diplomacy ကျတော့နိုင်ငံတော်ဘယ်လိုခေါ်မလဲ
တန်တမန်ရေးတန်တမန်ရေး
တန်တမန်ရေးဟုတ်ကဲ့တန်တမန်ရေးအဲနောက်ပြီးတော့ development ဆိုတော့ဟိုပါစီးပွားရေးပေါ့နော်စီးပွားရေးတိုးတက်မှုအဲ့ဒီသုံးခုကိုလုပ်တဲ့အခါမှာအားလုံးပူးပေါင်းပြီးတော့လုပ်ရတယ်နောက်တစ်ခုနဲ့တစ်ခုနဲ့ကလည်းဆက်ဆက်နေတယ်ဆိုတော့လေအဲ့ဒီဥစ္စာကျွန်မပြောချင်တာဆက်ဆံရေးပူးပြီးတော့ပူးပေါင်းဆက်ပူးပေါင်းလုပ်ကိုင်နိုင်ဖို့အတွက်ကပူးတော့အရေးကြီးတယ်လို့ထင်တယ်ကျွန်မလည်းတော့ဒီလိုလို့ရှိရင်တချို့နေရာတွေမှာဒီပူးပေါင်းဆောင်ရွက်ရေးတွေကမဆိုးအရန်တိုးတက်လာတယ်ဆိုပါတော့ဟိုနေဗာလဲ disaster relief เนาะဟိုနေဒီမှာဗာလဲ disaster relief ဆိုတော့ဘေးအန္တရာယ်ကယ်ဆယ်ရေ
း
ဟုတ်ကဲ့ဘေးအန္တရာယ်ကယ်ဆယ်ရေးလှုပ်လို့ရှိလို့ရှိရင်ဒီမှာစစ်ဖက်အရက်ဖက်ပူးပေါင်းပြီးတော့လှုပ်တာအရန်အသေးချာဥတွဲပြီးတော့လှုပ်တာကျွန်မတွေ့ရတယ်ဆိုတော့ဟုတ်ကဲ့မြန်မာနိုင်ငံမှာတော့အများကြီး improvement เนาะအများကြီး improvement တော့အများကြီးလိုအပ်နေသေးတယ်ဒါပေမဲ့ကျမပြောတာကတော့ဒီလိုပဲဖြည်းဖြည်းဖြည်းဖြည်းနဲ့တည်ဆောက်ရတာပေါ့เนาะကျမတို့ဆိုပြောတဲ့ low hanging fruit ပထမဆုံးလွယ်တဲ့အဥ္စာမှာပူးပေါင်းလာလို့ရှင်အဲ့ဒီကနေပြီးတော့နည်းနည်းကျဲကျဲနဲ့ကျဲလာလို့ရှိလို့ရှင်ဒီနေ့ကြလို့ရှင်ဟိုနည်း အဆက်ဆံရေးပို့ပြီးတော့ကောင်းလာမယ် at the strategic level ပေါ့ national level ပို့ကောင်းလာမယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒုတိယမေးခွန်းလေးဆက်သွားကြမှာဒုတိယမေးခွန်းကတော့ကျွန်တော်ဒီရက်ပတ်စစ်ပတ်ဆက်ဆံရေးလို့ပြောတဲ့အခါမှာအထက်မှာလည်းမြန်မာနိုင်ငံအခြေအနေကဒီအမျိုးသားချင်းကြားစည်းလို့ထည့်စီမီစဉ်းစားတဲ့အခြေအနေရှိတယ်ပေါ့ဆိုတော့အမျိုးသားချင်းကြားစည်းလို့ပြောတဲ့အခါမှာလည်းပြီးခဲ့တဲ့9နှစ်တတန်းအတွင်းမှာပေါ့ဒီဘက်ပိုင်းမှာပေါ့ဒီတိုင်းရင်းသားတွေပေါ့တခြားဒီနိုင်ငံအင်အားစုတွေပေါ့ဝေဖန်ပြောဆိုကြတာကဒီမြေသားချင်းသားစီတွေကဒီအနိုင်ရပါတီနဲ့ဒီတက်မတော်နဲ့ဂျားရဲမှာပဲဖြစ်တဲ့ချင်းသားစီလာပေါ့နော်တခြားဒီလူနည်းစုတွေတိုင်းရင်းသားတွေနဲ့ပေါ့ချင်းသားစီခန့်ကန်တာမရှိဘူးလားဆိုတော့ချင်းလူမေးပြောကြဆိုကြတာရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်ဆရာဦးလာဆောင်ကိုမေးချင်တာကဒီချင်းသားမြေသားချင်းသားစီမှာတိုင်းရင်းသားတွေရဲ့ခန့်ကန်တာဒီဆက်ဘက်ရက်ဖက်ဆက်ဆံရေးမှာတိုင်းရင်းသားတွေရဲ့ခန့်ကန်တာကဘယ်လိုအခြေအနေမျိုးရှိနေလဲဘာတွေလိုအပ်ချက်တွေရှိနေဒါကိုဆရာဖြည့်ပြီးဆွေးနွေးပြပါဦးခင်ဗျာ
စစ်ဖက်ရက်ဖက်ဆက်ဆံရေးတန်းမှာကျွန်တော်လည်းရက်ဖက်ဖက်ကကျုံးဝင်တာပေါ့နော်ကျွန်တော်စစ်ဗီလီယံတွေပဲကျွန်တော်တိုင်းရင်းသားပါတီကစစ်ဗီလီယံပဲကျွန်တော်တို့ကတိုင်းရင်းသားလက်နက်ကင်ဖွဲ့စည်းလည်းမဟုတ်ဘူးအဲ့တော့ကျွန်တော်တို့အဓိကကတော့အာဏာရတဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေနဲ့ဂျားထဲမှာလည်းပဋိပက္ခရှိတယ်အဲ့တော့အာဏာရနေတဲ့ဒီရက်ဖက်ပါတီနဲ့တက်မတော်ဂျားထဲမှာလည်းအဆင်မပြေဘူးဆိုတော့အဲ့ဒီမှာအဲ့ညာတစ်ခါနောက်ထပ်ဒီဘက်မှာရှိနေတဲ့လက်နက်ကင်ဖွဲ့စည်းတွေနဲ့တမတော်ထက်မှလည်းအရှင်းပြေသလိုမပြေသလိုလိုနောက်ကျွန်တော်တို့ဒီလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဒီအစိုးရဂျာထက်မှလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့ဘက်ကလည်းအရှင်းမပြေဆိုတော့ကျွန်တော်တို့ကဟိုဘယ်လိုဖော်မလဲဆိုဝိုင်းကြီးပတ်ပတ်ပြဿနာဖြစ်နေတယ်အဲ့တော့အဓိကကတော့ဒီစစ်ဖက်ရက်ဖက်ဆက်ဆံဆိုတာအရေးကြီးတယ်အဲ့တော့အရေးကြီးတယ်ဆိုရင်တကယ်ခေါင်းဆောင်ဒီ stakeholder တွေနဲ့ဒါကိုပွင့်ပွင့်လင်းလင်းရှာပြီးဆွေးနွေးသင့်တယ်ကျွန်တော်တို့တစ်ခါမှဆွေးနွေးလို့မကြဘူးစစ်ဖက်ရက်ဖက်ဆက်ဆံရေးဆိုရင်ကျွန်တော်လွတ်တော်ထဲမှဆိုရင်25ရာခိုင်နှုန်းအစိတ်သားဒါနဲ့ပဲဝဲလေလို့လာပဲအဲ့တော့ကျွန်တော်တို့ကတော့ဒီ2008ဖွဲ့စည်းပုံပြဿနာလေးလာပြောင်း2008ဖွဲ့စည်းပုံအောက်မှာတက်မတော်သား25ရာခိုင်နှုန်းပါတယ်ဆိုတာကိုအတင်းအဓမ္မဆွဲထုတ်ဖို့ဆိုတာတော့မဖြစ်နိုင်ဘူးဟောအဲ့ဒါကြီးကိုဇောင်းပေးပြီးလုံးတာလည်းမဖြစ်နိုင်ဘူးနောက်တစ်ခါ59စလုံးဖြစ်ပြီနောက်ကကျွန်တော်96တိပြဿနာရှိသေးတယ်အဲ့တော့ဒီပြဿနာတွေကိုဘယ်ဟာကပိုအရေးကြီးတယ်လဲဘယ်ဟာကပြောတယ်လို့ပေါ့ဘယ်ဟာကကိုယ်တွေလှုပ်ဆောင်လို့ရတယ်လေတယောက်နဲ့တယောက် trust ကိုတည်ဆောက်မယ် mutual trust ရှိရမယ်လိုက်လျောတင်တာဒီကိုလိုက်လျောရမယ်နောက်တက်မတော်နဲ့ဒီအစိုးရဂျားထဲမှာလည်းပဲဒီအာဏာရတဲ့အဖွဲ့အစည်းတွေဂျားထဲမှာလည်းကျွန်တော်ချောချောပွင့်မမြင်ဘူးဖွဲ့စည်းပုံပြင်ဆင်မှာဆိုလို့ရှိရင်သူ့မူနဲ့ကိုမူကျွန်တော်တိုင်းနေရတဲ့ကိုမူနဲ့ကိုနောက်တစ်ခါလက်နက်ကင်ဖွဲ့စည်းတွေကြာပြန်တော့လေကိုမူနဲ့ကိုဆိုတဲ့အခါကျတော့ကျွန်တော်တို့ဟာအမျိုးသားပြန်လဲတင်ပြရဲ့ National Reconciliation ဆိုတာဟာအဲ့စစ်ပတ်ရက်ဖက်ဆက်ဆံရေးတခုတည်းတည်းမကတော့ဘူးနဲ့တိုင်းရင်းသားပြည်နာလဲပါလာရတဲ့ကြောင်းအဓိကဖြစ်တဲ့စစ်ပတ်ဆက်ဆံရေးမချော့မွေ့ဘူးဆိုရင်အပေါ်မှာမချော့မွေ့ဘူးဆိုရင်အောက်မှာလည်းပဲအလဲမှာရောအောက်ချီမှာရောဝေရှုပ်ပြေးသွားတယ်အဲ့တော့ဒီစစ်ပတ်ရက်ဖက်ဆက်ဆံရေးကဘလို့ချော့မွေ့တင်တယ်လဲဆိုတာကိုအကယ်ဒမီသမားတွေလက်တွေ့သမားတွေခုနကပြောသလိုပါဘယ်နေရာမှာပူပေါင်းလို့ရမလဲဘယ်နေရာမှာညှိနှိုင်းလို့ရမလဲဆိုတာကိုလက်တွေ့ပေါ်လေးတော့တကယ်လို့သူစာပတ်လေးတစ်ခုကစပြီးအလုံးလောက်ရမယ်ကျွန်တော်အဲ့ဒီစမ်းမကလေးရှာတာလည်းကျွန်တော်မတွေ့ဘူးပြဿနာရှာတာပဲတွေ့နေတယ်တယောက်ကိုတယောက်ကြီးကြိုက်တယ်ပေါ့ဗျာကလေးဆိုးဆဆန်နွဲ့ဆိုးဆိုးတယ်တယောက်ကဆိုးတယ်မျိုးနောက်တယောက်ကတမျိုးအဲ့ဒါမျိုးနဲ့ပဲဝဲလေပြောတဲ့အတွက်ကြောင့်အရေးပတ်စစ်မဆက်ဆံရေးဟာ theory အပြင်လည်းအခိုင်အမာကျွန်တော်တို့မတည်ဆောက်နိုင်ဘူးလို့ဖြစ်ရှင်းမလားဆိုတော့လက်တွေ့မှာလည်းတကယ်ရှစ်ရှစ်ခင်ခင်နွေးနေဆိုတော့မကြနိုင်ဘူးအဲ့တော့ညီလာခံတွေမှာဓာတ်ပုံရိုက်တယ်ဆိုတာရှိတယ်တစ်ခါတခါညီလာခံမှာတော့ကတစ်ဖက်ကပြောတာတစ်ဖက်ကပြောတာ contract ဖြစ်နေသေးတယ်တစ်ခါတခါကြက်လည်းအရန်တူနေတယ်တူတာကိုလည်းဘလို့တူတာကိုတက်ဖက်ကပြောတာနဲ့အရက်ဖက်ဒီဘက်နိုင်ငံရေးပါတီကပြောတာတဲ့တူနေပြီဆိုရင်တူတာကိုဘလို့ implementation လုပ်မလဲဆိုတဲ့ဟာလေလက်တွေ့ program ကလည်းဒီအစိုးရအနေနဲ့မလုပ်နိုင်ဘူးအဲ့တော့ကျွန်တော်တို့ဟာတကယ်ကြောင်ပိတ်ပြီးတော့ဝဲလေတွေပဲဖြစ်နေတယ
်
အဲ့တော့နောက်ဆုံးအမုံတရားလိုပဲ25ရာခိုင်နှုန်းထွက်ဖို့59ဆလုံးအဲ့ဒါနဲ့ပဲရှုံတော့တိုက်ပြီးဟာဘာမှကိုရှိကိုမညွှန့်နိုင်ဘူးရွေးလေလို့ပြောကြတာပေါ့နော်ကျွန်တော်တိုင်းရင်းသားတွေတော့မရွေးလို့မြင်တယ်
โอเคโอเคสรุปเสียอุลาลอซุนี่ตัวเนี่ยเทมาเนี่ยดีตายนาฤาคันกันน่ะป่าละนอกจากดีตายนาละละกันนี่ได้ชื่อตัมโรได้ชื่อนายาปาร์ตี้ได้ชื่อสรุปดูยินจาเสียอย่างเนี่ยดูกันนาดีเนเบลรู้สงกาจายินจาเสียได้ชื่อเนี่ยเปาะนอกจากดีดูยับเป็ดซุปเปอร์เซตเองมาดิอัจฉริยะชื่อแกเวียเจนี่เนี่ยเปาะดีฉีนี่မျိုးဘယ်လိုမျိုးသုံးသက်ခြင်းလဲလက်ရှိဖြစ်နေတဲ့အခြေအနေပေါ့ဒီအင်အားစုတွေကွဲပြားနေတဲ့အခြေအနေဂျာတွေကယင်จาเสียနောက်ပါဒီยับเป็ดซุปเปอร์ကောင်းဆောင်နေတဲ့ဆက်တန်ရေးပေါ့
ပထမတစ်ခုကတော့NLD ရဲ့အနေထားပေါ့နော် NLD ကတော့သူကခုချိန်မှာအမျိုးသားပြန်လဲတင်မြှင့်လို့ပြောရင်တိုင်းရင်းသားကြီးရဲ့ကိစ္စတဲ့တက်မတော်နဲ့သူနဲ့အပေးယူနားလည်မှုတစ်ခုရဖို့ကအရေးကြီးတယ်ဆိုတော့အာဟုပဲအခြေခံလို့တိုးကြောင်မလို့ခုနဥပ္ပလဆောပြောသလိုပဲတိုင်းရင်းသားဒီကအခန်းကဏ္ဍမှေ့မိတ်သလိုဖြစ်နေတာပေါ့အဲ့ဒီမှာလဲတက်နဲ့
ရက်ဖက်နဲ့တက်တနာပေါ့နော် NLD ရဲ့တက်တနာကြားမှာတကယ်တမ်းကတော့အဓိကဖြစ်နေပုံမှန်ကနှစ်ခုပဲရှိတယ်တစ်ခုက NLD တို့ဆိုရင်59စလုံးတမ်းမလို့လဲဆိုရင်4436အဲ့တော့အဲ့နှစ်ခုနဲ့ပဲကျွန်တော်တို့ကပြီးခဲ့တဲ့9နှစ်လုံးမှာရက်တည်ပြီးတော့မှအငင်းကုန်ပြင်းနေကြတယ်အဲ့တော့ကျွန်တော်ကတော့အကြံပြုချက်နာကပထမတစ်ချက်ကတမ်းမလို့ရော NLD ရောကဟလာရန်ခက်ခဲတဲ့59စလုံးနဲ့ပုံမှန်436ပေါ့နော်436ကိုခဏမေ့လိုက်ပါဆရာမကြီးတော်မီဝန်ပတ်ပြောသလိုပဲကျွန်တော်တို့အလွယ်တကူစပြီးလုပ်နိုင်တဲ့အလုပ်တွေအများကြီးရှိတယ်။အဲ့ဒါတွေကဟာအဓိကအဖြစ်တိုင်းရင်းသားတွေရဲ့အခွင့်အရေးဆိုင်ရာကိစ္စတွေနိုင်ငံသားတွေရဲ့အခွင့်အရေးဆိုင်ရာကိစ္စတွေကောင်းမွန်သောအစိုးရအုပ်ချုပ်ပေါ်မှုတွေလိုအပ်တဲ့ချက်တွေအားကြီးလိုက်ဆောင်မှုတိုက်ဖျက်လို့ကိစ္စမျိုးတွေစီးပွားရေးဖွံ့ဖြိုးတိုးတက်မှုလို့ကိစ္စမျိုးတွေဒီကိစ္စတွေမျိုးတွေမှာအရင်ဆုံးဘုံသဘောတူချက်ရအောင်လုပ်ပြီးတော့မှအတိုင်းရင်းသားတွေပါဝင်လုပ်ပြီးတော့မှစမ်းလုပ်ကြည့်ပါလုပ်တဲ့အခါမှာတယောက်နဲ့တယောက်လက်တွဲလို့နဲ့ကြုံချင်းမှုရလာလို့ရှိရင်ကျွန်တော်ခက်ခဲတဲ့ကိစ္စတွေကိုဖြေရှင်းမှုကောင်းတာပေါ့အခုကအခက်ဆုံးကိစ္စကိုသွားကင်ပြီးတော့မှအဲ့ဒီနာနဲ့ပဲကျွန်တော်တို့ကအချိန်ကုန်နေတော့လာမယ့်9နှစ်မှာတော့အဲ့ဒီချင်းကပ်ပုံချင်းကပ်နီကိုပြင်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီပေါ်မကတမန်ဘုရားဆရာမတော်မေးချင်တာကတော့ဒီရက်ပတ်စက်ပတ်ဆက်ဆံရေးဆိုတဲ့နေရာမှာကျွန်တော်ဒီတိုင်းတမတော်အနေနဲ့နိုင်ငံရေးမှာပါဝင်မှုခန့်ခံတာပေါ့ဆိုဘယ်လိုရှိတဲ့နည်းလဲပေါ့ဆိုတော့ဒီရက်ပတ်ကောင်းဆောင်အနေနဲ့လည်းဒီတမတော်ပေါ်မှာဘယ်လိုမျိုးသဘောထားတဲ့နည်းလဲပေါ့ဒီရက်ပတ်စက်ပတ်ဆက်ဆံရေးကောင်းမွန်တဲ့အခြေအနေကိုတည်ဆောက်ဖို့ဆိုဆရာမလည်းဒီပေါ်မှာပါများဆွေးနွေးချင်တာရှိတယ်ခင်ဗျာ
ကျမကတော့ကျမပြောချင်တဲ့ဥစ္စာခုနကဥရထုပြောသလိုမျိုးပဲအာဗာလဲအခုမြန်မာနိုင်ငံရဲ့ environment ကသူ့ရဲ့ environment ပဲเนาะအဲ့ဒီရှိတဲ့ဥစ္စာเนี่ยဘယ်ကနေပြီးတော့အလွယ်ဆုံးပေါ့เนาะစတခါလေကြောက်လို့ရှိရင်လည်းတချို့လူတွေကတခြားနိုင်ငံတွေကအပေါ်ကနေပြီးတော့အောက်ကိုစတယ်အပေါ်ကစပြီးတော့အောက်ကိုရောက်တယ်ဒါမဲ့လည်းအဲ့ဒီတိုင်းတချို့နေရာမှာကျတော့လည်းအောက်ကနေစပြီးတော့နည်းဖြည်းဖြည်းလုပ်ပြီးတော့အပေါ်ရောက်တယ်เนาะမြန်မာနိုင်ငံမှာတခုလိုအပ်နေတာကကျွန်မအကြံပေးချင်တာကတော့ဟိုဗာလဲ mechanism ဒီလိုမျိုးထိတွေ့ဖို့ပေါ့เนาะထိတွေ့ပူးပေါင်းလုပ်ဖို့ mechanism တွေ level အမျိုးမျိုးမှာရှိတတ်ရှိဖို့လိုအပ်နေတာပေါ့เนาะဘာလို့ဆိုကျွန်တော် habits of dialogue ဆိုလို့ပြောမှာအကျင့်ပေါ့เนาะ dialogue တယောက်နဲ့တယောက်နဲ့ထိတွေ့ပြီးတော့စကားပြောနိုင်တဲ့mechanism တွေ level များမှာ tactical level เนาะ operational level strategic level မှာရှိသင့်တယ်အဲ့လိုရှိလာတော့မှ habits of dialogue ရှိတော့မှတယောက်နဲ့တယောက်နဲ့နားလည်မှုတွေနည်းလေးတူပို့ပြီးတော့ကြီးမားလာမယ်ပေါ့နော်ပို့ပြီးတော့တိုးတက်လာမယ်ခုနကတော့အလားဆိုပြောသလိုမျိုးတခါလေကြက်လို့ရှိရင်သူတို့ပြောနေတာအတူတူပဲဒါပေမဲ့တယောက်နဲ့တယောက်နဲ့ဘုံနဲ့အရင်တော့ကဗာလဲ trust မရှိတော့ယုံကြည်မှုမရှိတဲ့အခါကျတော့ဒီလိုမျိုးမဆိုင်မှုဖြစ်သွားတယ်အဲ့ဒါကြောင့်မလို့you know ဒီ mechanism တွေကကျမတို့ America မှာလဲကျမတို့ America example အများကြီးယူတာပေါ့ဗာလို့ကျမဒီမှာဟုတ်ကျမတို့ကလည်း 9/11 ဖြစ်တဲ့အခါမှာเนาะကျမတို့တခုဖြစ်တာဗာဒါ inter agency civilian agency တွေနဲ့ military agency တွေနဲ့ဟိုနည်း especially ဟိုနည်းပေါ့เนาะ intelligence မှာပူးပေါင်းပြီးတော့မလုပ်ကြဘူးမ share မလုပ်ကြတဲ့အခါမှာအဲ့ဥစ္စာကျမတို့မှာဟသွားတာဆိုတော့အဲ့ဒီကြောင့်မလို့ကျမတို့က joint inter agency platform တွေ joint inter agency mechanism တွေကိုဖွဲ့လိုက်တယ်ဖွဲ့လိုက်တဲ့အခါပထမလေကျမတို့ဒီလုပ်တဲ့အခါမှာကျမတို့ဟိုဗာလဲပထမတော့နည်းနည်းဦးနည်းဟိုတယောက်နဲ့တယောက်နဲ့လေဆက်ဆံရတာနည်းနည်းခက်ခဲတယ်အဲ့တော့ဖြည်းဖြည်းလုပ်နေတယ်အခုဆိုလို့ရှိရင်တော့ကျမတို့ပူးပေါင်းဆောင်ရွက်တာပို့ပြီးတော့လွယ်ကူသွားတယ်ဆိုတော့လေကျမအဲ့လိုမျိုးပဲပြောစီချင်တာကအဆက်နေရာ level you know အဆုံးမှာပေါ့နော်ဒီ mechanism တွေတိစောက်ထားလို့ရှိလို့ရှိရင်ဖြည်းဖြည်းအဲ့လိုမျိုးလုပ်နေတဲ့ဒီဥစ္စာတွေတချို့ you know နားလည်မှုတွေဒီဆောင်နိုင်တယ်လို့ကျမ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်နောက်ဆုံးမေးကလေးသွားကြမယ်နောက်ဆုံးမေးဆုံးကတော့ကျွန်တော်တို့ကဒီလက်ရှိအခြေအနေမှာဒီလက်ပြီးခဲ့တဲ့တန်တန်း9နှစ်မှာတော့ဒီ NLD အစိုးရရဲ့ဥဆောင်နော်ဒီခုလာမယ့်9နှစ်ကလည်း NLD အစိုးရပဲဆက်ပြီးဥဆောင်ရမယ့်အခြေအနေပေါ့ဒီအစိုးရတာဝန်ကိုဆက်ပြီးလုပ်ဆောင်ရမယ့်အခြေအနေရှိတယ်ပေါ့ဆိုတော့လက်ရှိအခြေအနေမှာလည်းတက်မတော်ရဲ့ဒီ Youth Corps Commission ရဲ့ပတ်သက်တဲ့မှတ်ချက်တွေလည်းရှိတယ်ဘာလို့လဲဒီ Youth Corps နဲ့ပတ်သက်ပြီးတော့တက်မတော်ရဲ့ဒီပါဝင်မှုအခြေအနေတွေလည်းရှိတဲ့အခါကျတော့လက်ရှိကြုံတွေ့နေရတဲ့ဒီရက်ပတ်စစ်မဆက်ဆံရေးအကျက်တဲတွေကိုဘလို့ကြော်လွားတဲ့နယ်ပေါ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီရွေးကောက်ဒီအစိုးရဖွဲ့ပြီးရင်နောက်တော့ပြတ်လာတဲ့အစိုးရအနေနဲ့ပေါ့ဆိုတော့ဒီကြောင့်ဒီအစိုးရခေါင်းဆောင်တွေကြောင်းလိုက်တာလည်းရှိကောင်းရှိမှာဆိုဒီလိုခေါင်းဆောင်တွေအနေနဲ့ရက်ပတ်စစ်ပတ်ဆက်ဆံရေးကိုတက်မတော်ဘက်ကရောရက်ဖက်ကရောဘာကိုစပြီးတိစောက်နေတယ်လို့
ယူဆတယ်ပေါ့ဆိုတော့ဒါကိုကျွန်တော်တို့ဟိုနောက်ဆုံးဝေးဆွေးနွေးပေးနေကြပါအရင်တော့ကျွန်တော်အငယ်ဥရထုတ်ကိုပဲစပြီးဆွေးနွေးပေးနေကြပါရခင်ဗျာ
နမဆုံးတစ်ခုကတော့ဗျာဟို NLD ဘက်ကိုပဲစပြောရမှာပေါ့နော် NLD ပါတီနေနေကပြီးခဲ့တဲ့9နှစ်မှာတော့ तू ကပထမဆုံးချိန် तू အစိုးရတာဝန်ကိုစယူရတဲ့ကြောင့် तू မှလည်းစိုးရိမ်မှုတွေရှိမှာပေါ့တရားဥပဒေတစ်ခုခုပြောလိုက်လို့ရှိရင်ငါတို့အစိုးရကိုဒုက္ခပေးခြင်းလို့လားဆိုတော့တန်တရားကြီးလည်းရှိခဲ့မှာပေါ့သို့တော်အခုဘာပြောအခု9နှစ်အထွေကြုံရခဲ့ပြီနောက်တစ်ခါဒုတိယတက်9နှစ်တက်တန်းကိုတော့အခုတည်းပို့တော့ယုံကြည်မှုရှိရှိနဲ့လုပ်ငန်းကိုလုပ်ဆွေးကျင်တာပေါ့ဆိုလိုတာအထူးသဖြင့်အဖွဲ့အစည်းတစ်ခုခုတိုင်းသားပါတီတစ်ခုခုကဝေဖန်ထောက်ပြတယ်မျိုးလုပ်လို့ရှိရင်ဒါကငါတို့ကိုစစ်တပ်နဲ့ပေါင်းပြီးလုပ်ချင်တာလားဒါမှမဟုတ်စစ်တပ်ကပြည်ခိုင်ရှုနဲ့ပေါင်းပြီးတော့ငါတို့ကိုပြဿနာရှာတာတိုင်းသားနဲ့ပေါင်းပြီးတော့ပြဿနာရှာတာဆိုတော့အမြင်မျိုးမဖြစ်ဖို့လိုတာပေါ့နော်ဒါကတော့ချင်းပြောတော့အနိုင်ရသူရဲ့သဘောထားကြည့်မှုပို့လို့လေလို့ကျွန်တော်မြင်ပါတယ်။နောက်တမတော်ကတော့သူ့ရဲ့အဖွဲ့အစည်းပုံအခြေခံဥပဒေကပေးထားတဲ့နိုင်ငံရေးခန့်ကဏ္ဍကိုပြန်ပြီးတော့သုံးသပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။အရင်တုန်းကတော့ဒီအဖွဲ့အစည်းပုံအခြေခံဥပဒေဆွဲခဲ့တုန်းကတော့တမတော်ရဲ့နိုင်ငံရေးအရသဘောထားတူတဲ့ပြည်ခိုင်ရေးပါတီရဲ့ကိုကြောတော့နောက်ခံထားပြီးနိုင်ငံအမျိုးသားနိုင်ငံရေးတာဝန်လုပ်မယ်လို့သူယူဆခဲ့တာပေါ့။ယုံကြည်ခဲ့တာပေါ့။မျှော်လင့်ခဲ့တာပေါ့။ဒါပေမဲ့ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုအတွေ့အကြုံအရဒီပုံစံနဲ့လုပ်တာကိုလူထုကလက်မခံဘူးဆိုတာသူတွေးခဲ့ပြီလေ။ဒါကြောင့်မလို့တမ်းတော်ကထွတ်တော်တွေမှာပါတဲ့ခါမျိုးမှာသူဒီဘယ်ပါတီဘက်ကမှမပြဖဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒုတာဝေကြီးသုံးပါးပုံမှာပဲရက်တည်မယ်ဘယ်သူနဲ့မဆိုလက်တွဲဆောင်ရွက်နိုင်တယ်ဆိုတဲ့ရက်တည်ချက်မျိုးနဲ့ပြန်ပြီးတော့နေဖို့လိုတယ်ဆိုလိုတာကတော့ဘယ်ပါတီနဲ့မှတစိကမခံဘဲနဲ့တိကျရက်တည်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်နောက်တိုင်းရင်းသားတွေပေါ့နော်တိုင်းရင်းသားတွေအနေနဲ့ကတော့ခုရွေးကောက်ပွဲမှာလည်းကျွန်တော်တို့ပို့ပြီးတော့အများစုရလိမ့်မယ်လို့ထင်ပေမဲ့မရခဲ့ဘူးပေါ့တိုးတော့မရပေမဲ့လည်းသူပြည်အောင်စွတ်တော်တွေမှာရှိနေတာရယ်နောက်တစ်ခါပြည်내လွှတ်တော်တွေမှာရှိနေတဲ့အခွင့်အရေးကိုအသုံးချပြီးတော့မှဟိုလွယ်တဲ့လုပ်တရားနေစပြီးတော့မှအာဏာရပါတီနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့လမ်းကြောင်းရှာတဲ့နယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါဆိုတော့အဲ့သုံးပလဲလုတ်သွားရင်တော့ကျွန်တော်ထင်တယ်လာမယ့်9နှစ်မှာအရရဖက်စစ်ဖက်ဆက်ဆံရေးအခြေအနေတွေပို့ပြီးတော့တိုးတက်ကောင်းမွန်လာလိမ့်မယ်လို့ယုံကြည်ပါတယ
်ဆရာမတော်မျိုးမဲ့တစ်ချက်ဆင်းနေပြပါအောင
်ဟုတ်ကျမရဲ့ပါလဲဟိုပါလဲ advice ကတော့ပေါ့ဟု
တ်ကဲ့
ဒီလာတော့ခုနလိုမျိုးပဲဒီ mechanism တွေကိုဗာလဲတိဆောက်ဖို့အာတယောက်နဲ့တယောက်နဲ့ဥနေဗာလဲအပြန်ခံပေါ့နော်တစ်ခုကျမပြောချင်တာအာ something like national defense college you know မြန်မာနိုင်ငံမှာ national defense college ကရှိတယ်အဲ့ဒီမှာကျမတို့ America မှာဆိုလို့ရှိရင်စစ်ဖက်ကအရက်ဖက်ကသွားတက်ကြတယ်သွားတက်ရင်းနဲ့အဲ့ဒီဥစ္စာနားလည်မှုတွေဖလဲသူတို့နှစ်ယောက်လည်းဒီ security နဲ့ပတ်သက်ပြီးတော့ဒီvocabulary ဘောနော်အတိအမြင်နေနည်းနည်းcommon understanding ချိလာတယ် common understanding လို့ပြောတာဘူ
းကျွန်တော်ဆိုတော့ဘာလို့ဒီကျပေါ့
ဟုတ်ကဲ့ဆိုအဲ့လိုမျိုးဒီဆိုတော့ academic environment ကြတော့နည်းနည်း neutral ဖြစ်တယ်လေ neutral ဖြစ်တဲ့အခါမှာအဲ့ဒီနေရာမှာတည့်ရင်နဲ့တယောက်နဲ့တယောက်နဲ့နားလည်မှုတွေရှိလာတဲ့အခါမှာဆိုပြီးလို့တကယ်ကိုရဲ့ပါလေ department မှာပြန်ပြီးတော့အလုပ်လုပ်တဲ့အခါကို agency မှာပြန်ပြီးတော့အလုပ်လုပ်တဲ့အခါမှာကျဒီ relationship ပေါ့နော်ဒီအားတွေကပို့ပြီးတော့လုံလာတာလို့ပဲအဲ့ဒါကျကျွန်မပါလေဥပမာပေါ့နော်တခုအကြံပေ
းဟုတ်ကဲ့ဆိုတော့ကြာဦးလာတော့သုံးသက်လေးဆွေးနွေးပေးပါဦးခင်ဗျာ
ကျွန်တော်ကတော့ဒီဟာဖွဲ့စည်းပုံပြဿနာဆိုရင်လေမှန်တယ်ပေါ့နော်ဖွဲ့စည်းပုံပြဿနာအကြောင်းလည်းပါတယ်ပေါ့ဘာလို့ဆိုဖွဲ့စည်းပုံဝင်ထိုက်တိုက်တော့ခုနကဦးရထွတ်ပြောသလိုပေါ့၄၃၆တို့တော့ကျွန်တော်59စလို့လို့အဲ့တော့ကျွန်တော်တို့ကကျွန်တော်တို့ဒီတိုင်းသားလူမျိုးတွေနဲ့ကြတော့ကိုဒီသားမှာကိုစီမံခန့်ခွဲဖို့မဟုတ်ပါဘူးနော်ကိုဒါလည်းကျွတ်တော်ထဲမှာအဆင်မပြေဘူးအဲ့တော့ကျွန်တော်မြင်တာကရွက်ကုတ်ပွဲနီးမှဖွဲ့စည်းပုံပြင်မယ်လို့ကမန်းကရန်လုတ်တာထက်ဒီဖွဲ့စည်းပုံပြဿနာကိုဖြေရှင်းဖို့အတွက်လွတ်တော်ထဲမှာတကယ်ကိုပေါ်အောင်ဟူကောမဒီတစ်ခုဖွင့်ထားတဲ့ကျွန်တော်ကဒါတက်မတော်လဲပါမယ်တိုင်းရင်းသားလည်းပါမယ်အမြဲတမ်း review လုပ်နေပြီးတော့ဘယ်နေရာဘယ်ချိန်ပြင်မလဲဆိုတာကို daily လုပ်မှာပေါ့ monthly daily လုပ်နေတဲ့လုပ်ပြီးတော့မှလုပ်မယ်အဲ့ဟာမှာခုနဆိုဥပမာ energy ဘက်ကပြောမယ်တက်မတော်ရဲ့25ရာခိုင်နှုန်းကိုဆုတ်ပေးပါဆုတ်မပေးရင်တိုင်းရင်းသားရဲ့ခွင့်ပြုမပေးနိုင်ဘူးဆိုတဲ့လေတာမျိုးပြစ်လာတယ်အဲ့တော့161ကိုမပြင်နိုင်ဘူးတမတော်သား20ဆိုအဲ့တော့161မပြင်သမျှကျွန်တော်တိုင်းရင်းသားတွေကကိုယ်ပိုင်ပြထုံးကိုမရဘူးဆိုရင်ဘာလို့ Federal Order ရှိတော့တယ်လဲ Federal ရဲ့အခြေခံလေးကိုတောင်မှ compromise လုပ်မပေးနိုင်ဘူးဆိုရင် တိုင်းသားတွေကဘလို့လို့ယုံပါလဲဒီ process ကိုအဲ့ဒါမျိုးရှိသေးတယ်ကိုဘက်ကလည်း59ဆမှ59ဆအဲ့တော့59ဆတော့136တို့အောက်မှာခုနကပြောသလိုပေါ့လွယ်တဲ့ဟာလေးတွေ gradual reform လုပ်ပြီးတော့ trust ကိုတည်ဆောက်လို့မရဘူးလားအဲ့ဒီခုအသေးကင်ထားပြီဆိုရင်ဘယ်သူမှလည်းမချော်ဘူးဆိုရင်ကျွန်တော်လည်းကြားထဲမှာညက်ပြီဆိုရင်ဒီနိုင်ငံဟာဘလို့လို့ညင်ကြမှာလဲအဲ့တော့ကျွန်တော်ကလွတ်တော်ထဲမှာအလုပ်ဖြစ်တဲ့ comedy ကျွန်တော်တို့ကြွတ်တော်ထဲမှာအလုံးမဖြစ်တဲ့လုံးဝအလုံးမဖြစ်တဲ့ comedy ပြည်တွင်းညီညာရေးနဲ့တိုင်းသားရေးက comedy ဆိုတာဘာမှကိုအလုံးမဖြစ်ဘူးဘာမှလည်းနေသားလည်းမရှိဘာမှလည်း review လည်းမရှိဘူးเนาะ hearing လည်းမရှိတဲ့ comedy မျိုးထက်တကယ်အလုံးဖြစ်တဲ့ comedy တစ်ခုကိုတက်မတော်နဲ့အာဏာရတဲ့ပါတီနဲ့တိုင်းသားကြားထဲမှာတကယ်တော့ယုံယုံကြည်ကြည်နဲ့အဲ့ဒီဖွဲ့တဲ့ခါမှာလည်းပဲအာငါတို့ကနိုင်ရတဲ့ပါတီဆိုဟိုကအစိတ်15ရောက်ထက်တက်မတော်က2ရောက်ထက်တိုင်းသားပါတီက1ရောက်ထက်အဲ့ဒါမျိုးမဟုတ်ဘူးတကယ်ပါဝါပေးထားတဲ့ဟာမျိုးလုပ်ပြီးတော့ trust ကိုတည်ဆောက်မယ်ဖွဲ့စည်းပုံပြင်ဆင်ကိုအစအတည်းကရှင်းကပ်သွားမယ်နော်ဖြည်းဖြည်းချင်းဥမာတက်တော်နဲ့လည်းဖြည်းဖြည်းဆုပ်ခေါ်ရေးနော် NLD ကလည်းတကယ် decentralize လုပ်ထားတော့ဒီ decentralize ဘယ်လိုလုပ်မလဲဖြည်းဖြည်းလုပ်မယ်နှစ်ခုပဲရှိတယ် NLD က decentralize လုပ်ရမယ်လေ federal ကိုသွားမယ်ဆိုရင် decentralize လုပ်ရမယ်တက်တော်ကလည်းဖြည်းဖြည်းချင်းဆုပ်ခေါ်ရေးကိုလုပ်ရမယ်အဲ့ဒီနှစ်ခုကြားထဲမှာသူတို့ကဒီခုတူ trust မရှိဘူးဆိုရင်တက်တော်ကလည်းဖြည်းဖြည်းဆုပ်မှာမဟုတ်ဘူးNLD ကလည်း decentralized ဘလို့ရင်ကျွန်တော်တို့ကလည်း NLD ကိုယုံမှာမဟုတ်ဘူးအဲ့တော့အင်အားကြီးတဲ့ဖွဲ့တဲ့ဟာနဲ့အင်အားငယ်တဲ့ဖွဲ့တွေဟာတယောက်ကိုတယောက်တကယ် mutual ပေါ့လေနော်တကယ်တိုင်းလူကြီးလူရှိရှိခင်ခင်နဲ့နှွေးနှွေးထွေးထွေးလို့ကိုအတေးဟာလွတ်တော်ပဲအဲ့လွတ်တော်မှာအဲ့ဒါအဲ့ဒီဟာကိုအကောင့်ထဲပေါ်နိုင်ရင်တော့ရှိကိုနင်းနှွေးရွေးမယ်အကောင့်ထဲမပေါ်နိုင်ပဲပထမ5နှစ်ကလည်းပဲဟိုပေါ့ဘာကော်မတီညာကော်မတီရုပ်ကော်ပွဲနှိခါကြမှာ credit ယူရှင်လို့အဆိုးလေးတင်ဆိုတာမျိုးကတော့sorry ပဲကျွန်တော်အဲ့လိုမြင်တယ်အဲ့တော့လွတ်တော်မှာအခုဘယ်အစွားပဲတက်တက်အစွားကို cabinet ဘလောက်ပဲ cabinet မှာဘလောက်ပဲစမဖြစ်တဲ့ပုဂ္ဂိုလ်ပဲပါလွတ်တော်ဟာခုနကလိုငကိုအတိုင်း status ကိုဆိုရင်အဲ့ဒီဒီနိုင်ငံအရေးဟာ civil military relation လည်းမကောင်းဘူးတိုင်းသားတွေလည်းမကောင်းဘူးလွတ်တော်ဟာအဲ့တကယ်လို့ရန်ပွဲဖြစ်တဲ့ဘာမှမဟုတ်တဲ့ဇက်ပွဲလိုပဲဖြစ်နေလိမ့်
โอเคโอเคပါโอเคပါဆိုတော့ကျွန်တော်ဆွေးနွေးတော့တော်တော်လေးပြည့်ပြည့်စုံရှိပါတယ်ငါဒါပေမဲ့ဆက်လက်ဆက်ပြည့်ပြည့်ဆက်ဆက်ရေးဆိုတဲ့အခါမှာပုံကြီးခြေပြက်တာတွေရှိရတော့ဆွေးနွေးကြရတယ်ဆရာအောင်ပါဆိုတော့ကျွန်တော်ဆွေးနွေးပွဲချိန်ကလည်းပြည့်သွားတယ်ဒီမှာမှချက်မှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပြည့်ကြတဲ့ဗမောက္ခဒမေဝင်ဘက်နောက်အင်ကယ်ဥယျထုနောက်အင်ကယ်ဥလာဆိုအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်American ပြည်တော်စုမှာ coronavirus ကိုကူးခံရသူနဲ့သေဆုံးသူတွေစံချိန်တင်မြင့်တက်နေချိန်မှာပဲ California ပြည်နယ် San Francisco နဲ့ Bay Area တစ်ဝိုက်ကခရိုင်တွေမှာဒီစနေရုံးပရက်ကဆက်ပြီးတော့အိမ်ပြင်မထွက်ရအမိန့်စတင်ချမှတ်မယ်လို့ဒေသန္တရတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါတယ်နိုင်ငံတော်ဝန်ပုဂ္ဂိုလ်ခံရသူ14တန်းကျော်နဲ့တိတ်ဆုံးသူ 2,900 ကျော်ရှိတာမှာကယ်လီဖိုးနီးယားပြည်နယ်မှာပုဂ္ဂိုလ်ခံရသူကတိတိကျကျ3တန်းကျော်နဲ့တိတ်ဆုံးသူက 2,000 ဝန်းကျင်ရှိတဲ့အကြောင်း John Hopkins တက္ကသိုလ်စစ်တမ်းကဖော်ပြပါတယ်ဒီအချိန်မှာပဲပရတင်နိုင်ငံကပထမဆုံးအတည်ပြုလိုက်တဲ့ Pfizer ရဲ့ COVID ကာကွယ်ဆေးကိုဘာရိန်းနိုင်ငံကဒုတိယမြောက်နိုင်ငံအဖြစ်နဲ့အတည်ပြုလိုက်ပါတယ်။ COVID-19 ကာယရောဂါအရေးနဲ့ပတ်သက်ပြီးတော့နှစ်ရက်တာကျင်ပတဲ့ကုလသမဂ္ဂရဲ့အထူးအစည်းအဝေးမှာကာယရောဂါတိုက်ဖျက်ရေးညှိညွတ်စွာပူးပေါင်းဆောင်ရွက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါတယ်။ကုလသမဂ္ဂအနေနဲ့လွန်ခဲ့တဲ့85နှစ်အတွင်းအောင်မြင်မှုတွေရောစိန်ခေါ်ချက်အတော်များများရှိခဲ့ပေမလို့ COVID-19 ကာယရောဂါလောက်နိုင်ငံဆုံးပူးပေါင်းပါဝင်မှုအပေါ်တက်ရောက်မှုမျိုးမရှိခဲ့ဘူးလို့လည်း WHO အကြီးအကဲကပြောဆိုခဲ့ပါတယ်။ကာယရောဂါထိန်းချုပ်နိုင်ဖို့အချက်လက်ချက်ကိုလည်း WHO အကြီးအကဲကတင်ပြခဲ့ပါတယ်။အဲ့ဒီအချက်တွေကတော့ကာကွယ်ဆေးထုတ်လုပ်ရေးမှာရှင်းနေမြုံနှံဖို့အနာဂတ်ကာယရောဂါအတွက်ကြိုးတင်ပြင်ဆင်ဖို့ငြိမ်းချမ်းရေးနဲ့ကြီးပွားချမ်းသာရေးအခြေခံအုတ်မြစ်အဖြစ်ကျန်းမာရေးမှာရှင်းနေမြုံနှံဖို့နဲ့အန္တရာယ်ကင်းတဲ့ဘုံအနာဂတ်အတွက်နိုင်ငံဆောင်ပူးပေါင်းပါဝင်ဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာ Sputnik V COVID-19 ရောဂါကာကွယ်ဆေးတွေကိုစေခံပေါင်း80ကနေဒီကနေ့စပြီးတော့အခမဲ့ထိုးနှံပေးနေပါပြီ။ဒါဟာရုရှားနိုင်ငံတွင်ပထမဆုံးအကြိမ်ဖြစ်တဲ့လူအများအပြားကိုကာကွယ်ဆေးထိုးပေးတာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကံတွယ်ထိန်းချုပ်ရေးဆိုင်ရာမြို့တော်တာဝန်ရှိသူတွေကပြောပါတယ်။အဓိကကွယ်ဆေးကိုပိုကူးဆက်နိုင်ခြင်းအများဆုံးရှိတဲ့ဆေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့လူမှုဝန်ထမ်းတွေကိုအရင်ဆုံးဦးစားပေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတွင်ပိုကူးဆက်ရအချက်အချာနေရာဖြစ်တဲ့မော်စကိုမှာစက်တင်ဘာလဆမိုင်းကစပြီးတော့နေ့စဉ်ပိုကူးသူ900ဝန်းကျင်ရှိရာကမနေ့တောက်ကြနေမှာတော့ 8,000 ဝန်းကျင်ထိရောက်လာပါတယ်။ကာကွယ်ဆေးထိုးပေးတဲ့သူတွေထဲမှာအသက်60ကျော်ရေယောဂအခန်းရှိသူတွေကိုဝန်ဆောင်အမျိုးသမီးတွေနဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂခန်းစားထားရတဲ့သူတွေတော့မပါပါဘူးဒီကနေ့ညအတွက်ထိတ်တဲ့ရသတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်
တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင်ကျမတောင်းလာပါ
This program has come to you from the Voice of America, Washington.